Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော့ရှင်မခင်ဗျာ2024ခုနှစ်ဩဂုတ်လ28ရက်ဗုဒ္ဓနေ့ညပိုင်း view မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့လိုင်းနိုမီတာ3251နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါခင်ဗျာဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇောင်းဝလိုင်းကဆောင်ရွက်ပေးတော်မှာပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညတဲ့ထိတ်တန့်ရသတင်းတွေကိုကိုစောဝင်းလိုင်းနဲ့အတူပြပြပေးပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂျော်ဒန်မြစ်အနောက်ဘက်ကန်ကိုအစ္စရေးဘက်ကဆက်လက်တိုက်ခိုက်နေပါတယ်မြန်မာအရေးဆုံးဖြတ်ချက်ချဖို့ဗြိတိန်ကကုလသမဂ္ဂမှဦးဆောင်စ조사နေပါတယ်မြန်မာနိုင်ငံအခြေစိုက်အွန်လိုင်းရာဇဝမှုနဲ့ဆက်နွယ်နေသူတွေကိုတရုတ်ဘက်ကဖမ်းဆီးလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရသတင်းတွေကိုပြပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါခင်ဗျာတရိန်နေပြည်နာစင်ကြရမယ်အထက်မှာဆိုရင်တော့မြင်းညံခရိုင်အတွင်းစစ်ကောင်စီကလေကြောင်းတက်ခတ်လို့ဒေသခံတချို့တေဆုံးခဲ့ရပါတယ
်မြို့တမန်ကြီးတို့မြေခံလောက်ကတော့တော်တော်များများလာပြီးတာစပီးလို့လုံးပြီးရယ
်မန္တလေးနဲ့စကိုင်းတိုင်းတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတရိန်နေကိုနာစင်ကြရမှာပါအဲ့ဒီနောက်ပိုင်းမှာတော့ရခိုင်ကစစ်ပေးဆောင်တွေကျမတွေဆောင်ရှောက်မှုလိုအပ်နေတဲ့အခြေအနေမြန်မာတွေပြည်ပကိုထွက်ခွာဖို့အခက်ကြုံနေရတာနဲ့ထိုင်းနိုင်ငံကမြေအောက်ရထားဆောက်လုပ်ရေးလုပ်ငန်းမြေပြုံမှုကြောင့်မြန်မာဝန်တန်းတဦးပြိမိနေတာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။အဲ့ဒီနောက်မှာတော့အပတ်စဉ်အဒီတာနဲ့ဆွေးနွေးကန်ဂျန်စီအစီအစဉ်နဲ့အားကစားကဏ္ဍတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုမခင်လေးနဲ့အတူကျွန်တော်ဇော်ဝင်းလိုင်တို့ကတင်ပြပေးကြမှာပါခင်ဗျာ
။ဂျော်ဒန်မြစ်နောက်ဘက်ကန်ဒေသမှာဒီကနေ့အစ္စရေးတပ်ဖွဲ့တွေရဲ့စီးနင်းတိုက်ခိုက်မှုနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လူ6ဦးထပ်မင်းတေဆုံးသွားရပါတယ်။ဂျနင်းနဲ့ထာကန်အပြင်အေဖရာဒုက္ခသည်စခန်းမှာအကြမ်းဖက်မှုတံပြန်စစ်ဆင်ရေးလုပ်ခဲ့ရမှာစစ်သွေးကြွ6ဦးသေဆုံးခဲ့ကြောင်းအစ္စရေးစစ်တပ်ကလည်းသတင်းထုတ်ပြန်ထားပါတယ်။ပါလက်စတိုင်းလာကျန်းတွေအသင်းကတော့သေဆုံးသူ6ဦးရဲ့အလောင်းတွေကိုပို့ဆောင်ပေးခဲ့ရပြီးတိုက်ခိုက်မှုတွင်ဒဏ်ရာရသူ73ဦးရှိခဲ့တယ်လို့လည်းပြောပါတယ်။အစ္စရေးနိုင်ငံသားရေးဝန်ကြီးကတော့အနောက်ဘက်ကမ်းခြေမှာရှိတဲ့အကြမ်းဖက်သမားတွေနဲ့ချင်းချောက်မှုတွေကိုဂါဇာကမ်းမြောင်မှာလိုပဲကင်တွေဖြည့်ရှင်းသွားမယ်လို့ X လူမှုကွန်ရက်မှာဒီကနေ့ပဲပြောထားပါဗျ။အီရန်ကအနောက်ဘက်ကမ်းခြေဒေသမှာရှိတဲ့စစ်သွေးကြွတွေကိုလက်နက်နဲ့ငွေကြေးထောက်ပံ့မှုတွေပေးနေတယ်လို့လည်းဆွဆွေးထားပါဗျ။ဂါဇာမှာအီရန်ကြောရောင်းနောက်ခံပြူဟာမတ်စစ်သွေးကြွတွေကိုနှိမ်နင်းမှုအတွက်အနောက်ဘက်ကမ်းဒေသမှာအစ္စရေးကအကြိမ်ကြိမ်စီးနင်းမှုတွေလုပ်ခဲ့ပါဗျ။ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းအစ္စရေးနဲ့ဟစ်ဘိုလာစစ်သွေးကြွတွေကြားပစ်ခတ်တိုက်ခိုက်မှုတွေကိုရပ်တန့်ဖို့နဲ့လေဗနွန်တောင်ပိုင်းမှာငင်းချမ်းရေးထိမ့်သိမ်းမှုတပ်ဖွဲ့တွေတပ်တန်းတိုးထားရှိဖို့အတွက်ဒီကနေ့မှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အင်ဖြူရောအရှိအလေပိုင်းဒေသဆိုင်ရာထိတ်တန့်အကြံပေးကလည်းအစ္စရေးနဲ့ဟာမတ်တို့အကြားမှာအတိုက်ခိုက်ရစဲရေးအတွက်ကာတာထိတ်တန့်ခေါင်းဆောင်တွေနဲ့မနေ့ကဒိုဟာမှာတွေ့ဆုံခဲ့ပါတယ်ရှင်။
ဟာမတ်အဖွဲ့ကဖမ်းဆီးထားတဲ့တရားခံတယောက်ကိုအစ္စရေးကကယ်တင်နိုင်ခဲ့တဲ့အပေါ်အမေရိကန်သမ္မတအင်ဂျူရောကကြိုဆိုလိုက်သလိုအပြစ်ခံရဆဲရင်နောက်ဆုံးသဘောတူညီချက်ရဖို့ကြိုးပမ်းနေကြောင်းလဲတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။အစ္စရေးတရားခံဖာဟန်အယ်ကာဒီမနေ့ကလွတ်မြောက်လာတဲ့အချိန်ထဲမှာပဲအစ္စရေးကဂါဇာဒေသဒုက္ခသည်စခန်းတွေကိုတိုက်ခိုက်မှုတွေရှိနေဆဲဖြစ်ပြီးတရားခံတွေလွတ်မြောက်ရေးအပါအဝင်အပြစ်ရရေးအမေရိကန်အပါအဝင်စစ်ဆက်ညှိနှိုင်းပေးနေတဲ့နိုင်ငံတွေနဲ့ဆက်ပြီးတော့ဆွေးနွေးနေပါတယ်။ဒီအချိန်ထဲမှာပဲလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာတဲ့လက်ရှိဒုသမ္မတကမလာဟာရစ်ကလည်းတရားခံတွေလွတ်မြောက်ရေးကြိုးပမ်းမဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲသမရလောင်းအဖြစ်တရားဝင်လက်ခံတဲ့ပါတီညီလာခံမှအလေးထားပြောကြားခဲ့ပါတယ်။တရားခံတွေလွတ်မြောက်ရေးအစ္စရေးလုံခြုံရေးဂါဇာမှာထိခိုက်ခံစားနေရတာတွေအဆုံးသတ်ရေးပါလက်စတိုင်းလွတ်မြောက်လုံခြုံကိုယ်ပိုင်အုပ်ချုပ်ခွင့်ရရေးတို့အတွက်စစ်ပွဲကိုရပ်နိုင်အောင်သမရဂျိုးဘိုင်ဒန်နဲ့အတူကြိုးပမ်းနေတယ်လို့လည်းဒုသမရဟာရစ်ကပြောပါတယ်။တုံသက်သူတွေကတော့အာဖရိကအိန္ဒိယနယ်ပွားဒုသမရဟာရစ်အနေနဲ့ဂျူးခံစားချက်ကိုပိုအလေးပေးတဲ့သမရဘိုင်ထန်ထက်ပါလက်စတိုင်းတွေရဲ့ခံစားချက်ကိုပိုပြောလာပြီးအရှိအလေပိုင်းပြဿနာမှာဘက်မြတဲ့ရည်တည်ချက်ရှိနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ဒါပေမဲ့အာရဗ်မွတ်စလင်အမေရိကန်တွေနဲ့တိုးတက်တဲ့ဒီမိုကရက်ပါတီလူငယ်ပိုင်းတွေကတော့အစ္စရေးကိုလက်နက်မရောဖို့တောင်းဆိုနေချိန်မှာပဲအမေရိကန်အစိုးရကကူညီနေတာမို့အခုလိုဘက်မြအောင်ကြိုးပမ်းမှုအခက်ကြုံရနိုင်တယ်လို့လည်းသုံးသပ်နေကြပါတယ်ခင်ဗျာ။
လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းကမလာဟဲရစ်စ်နဲ့ဒုသမ္မတလောင်းအဖြစ်ရှင်ပြိုင်မဲ့ထင်မော့စ်တို့ဟာကြာသပတေးနေ့မှာ CNN သတင်းဌာနနဲ့တွေ့ဆုံစကားပြောကြမှာဖြစ်ပါတယ်။ဒီမိုကရက်တစ်သမ္မတလောင်းရဲ့မူဝါဒတွေနဲ့ပတ်သက်လို့သတင်းထောက်တွေနဲ့တွေ့ဆုံစကားပြောတာမဟုတ်တဲ့အပေါ် Republican တွေနဲ့မီဒီယာတချို့ကဝေဖန်မှုတွေသတင်းပတ်နဲ့ချီထွက်ပေါ်ခဲ့ပြီးတဲ့နောက်အခုလိုတွေ့ဆုံမှာပါ။ သမရဂျိုးဘိုင်နန်ရွေးကောက်ပွဲပြန်မဝင်ဘူးလို့ကြေညာခဲ့ပြီးတဲ့နောက်သမရလောင်းဖြစ်လာတဲ့ဒုသမရဟဲရစ်ဟာသူ့အတွက်တော့ဒါဟာပရမဆုံးသတင်းမီဒီယာတွေနဲ့တွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါတယ်။သမရလောင်းဟဲရစ်ဟာမဲဆွယ်စီယုံရေးကာလတလျှောက်သတင်းထောက်တွေရဲ့မေးမြန်းမှုတွေကိုပြန်လည်ဖြေကြားခဲ့ပေမဲ့တရားဝင်သတင်းစာရှင်းလင်းပွဲမလုပ်ရသေးတဲ့အတွက် Republican သမရလောင်းဒေါ်နယ်ထရမ့်ကပြစ်တင်ဝေဖန်နေပါတယ်။ပြီးခဲ့တဲ့အပတ်ကလုတ်တဲ့ Democratic အမျိုးသားညီလာခံ DNC မှာတော့လူလက်တန်းစားတွေစီကအခွန်လျှော့ပေါ်ကောက်ခံရေးရုရှားနဲ့မြောက်ကိုရီးယားတို့နဲ့ပတ်သက်တဲ့ခိုင်မာတဲ့နိုင်ငံခြားရေးမူဝါဒဂါဇာကမ်းမြောက်ဒေသကအပြစ်ခက်ရစေးရေးနဲ့အရှေ့လေပိုင်းဒေသမှာအစ္စရေးနိုင်ငံနဲ့အတူလွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်ရေးစတဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာနဲ့ပတ်သက်လို့သမရလောင်းဟဲရစ်ကကတိပြုခဲ့တာတွေရှိပါတယ်Republican သမရလောင်းထရန့်ကတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာသတင်းစာရှင်းလင်းပွဲလုပ်ပြီးမီဒီယာတွေနဲ့တွေ့ဆုံခဲ့ရမှာတော့သူ့ရဲ့ကိုယ်ပိုင်မူဝါဒတွေထက်လက်ရှိသမရဘိုင်ဒန်ရဲ့အုပ်ချုပ်မှုတွေကိုသာဝေဖန်ခဲ့ပါတယ်ရှင
်။ယူကရိန်းကရုရှားနိုင်ငံအနောက်တောင်ပိုင်းနေရာအတော်များများကိုဒရုန်းတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့် Rostov ဒေသကစီတိုလောင်ကန်တစ်ခုဒီကနေ့မီးလောင်ခဲ့ပါတယ်။ Rostov မှာယူကရိန်းဒရုန်း၄စီးကိုပစ်ချခဲ့ပြီးVoronezh မြို့မှာ drone 8စီးပစ်ချခဲ့လေလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်း Donetsk ဒေသမှာဒီကနေ့ရုရှားပုံကျဲတိုက်ခိုက်မှုကြောင့်6ဦးသေဆုံးခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူးတွေကပြောပါတယ်။ရုရှားတိုက်ခိုက်မှုကြောင့် Izmail ကမြို့မှာလူ4ဦးသေဆုံးခဲ့ပြီးနေအိမ်တစ်လုံးပျက်စီးခဲ့တယ်လို့ Chafia မြို့မှာလည်း2ဦးသေဆုံးပြီးတော့နေအိမ်ဒါဇင်ကျော်ပျက်စီးခဲ့တယ်လို့အုပ်ချုပ်ရေးမှူးတွေကပြောဆိုပါတယ်။တနီပရိုပက်ထရော့စ်ဒေသမှာလည်းရုရှားတိုက်ခိုက်မှုကြောင့်လူ3ဦးသေဆုံးပြီးတော့အခြေခံအဆောက်အုံတွေပျက်စီးခဲ့ပါတယ်။ခါကီဖ်ဒေသမှာတော့ရုရှားဒုံးကျည်နဲ့ပစ်ခတ်မှုကြောင့်လူနေအိမ်တွေပျက်စီးခဲ့တယ်လို့12ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။ဒီချိန်ထဲမှာပဲယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီကတော့ယူကရိန်းဘက်ကစီးရေးပို့အားကောင်းလာဖို့နဲ့စီးပွားရေးဆိုင်ရာဖိအားပေးအဆိုပြုချက်ကိုအမေရိကန်သမ္မတထံတင်ပြသွားမယ်လို့မနေ့အင်္ဂါနေ့ကပြောဆိုထားပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓညထိတ်တန့်ရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာငြိမ်းချမ်းရေးအတွက်ထက်မှန်ကျိုးပန်းတိုက်တွန်းတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂမှချမှတ်နိုင်မှုဗြိတိန်နိုင်ငံကဦးဆောင်ကျိုးပန်းနေပါတယ်။အထူးသဖြင့်မြန်မာစစ်တပ်ကအရက်သားပြည်သူတွေပေါ်တိုက်ခိုက်နေတာတွေကိုရှုတ်ချပြီးတရက်မဝင်လက်နက်လွှဲပြောင်းတင်ပို့နေတာတွေကိုရပ်တန့်ဖို့ဗြိတိန်ကဦးဆောင်ရေးဆွဲခဲ့တဲ့အဆိုပြုချက်မူကြမ်းမှာတောင်းဆိုထားပါတယ်။မြန်မာနိုင်ငံတဝန်းအကြမ်းဖက်မှုတွေတိုးလာတဲ့အပေါ်အထူးစိုးရိမ်မကင်းဖြစ်ရကြောင်းနဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေပုံမှန်များပြားလာတဲ့တစ်ချိန်တည်းမှာဒီလိုစာနာမှုအကူအညီတွေမြန်မာနိုင်ငံထဲဝင်ရောက်ခွင့်အကန့်အသတ်ဖြစ်နေတဲ့အတွက်စာနာရေးကမလုံလောက်မှုနဲ့အငတ်ဘေးကျရောက်မဲ့အခြေအနေကြုံနေရတယ်လို့လည်းဖော်ပြထားပါတယ်။ခွဲခြားဆက်ဆံမှုတွေလူမျိုးစုအခြေခံအကြမ်းဖက်မှုတွေလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပိုပြီးဆိုးဝါးလာနိုင်တယ်လို့လည်းသတိပေးထားပြီးတော့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေတိုးမြှင့်ပေးကြဖို့လည်းတိုက်တွန်းထားပါတယ်။မြန်မာအကြက်တဲဖြည့်ရှင်ရမှာတက်ဆိုင်ရအဖွဲ့အစည်းအားလုံးပါဝင်ပြီးငင်းချမ်းတဲ့အဖြစ်တရရှာဖွေဖို့နဲ့ဒီလိုရှာဖွေရမှာအရှိတောင်အရှာ10နိုင်ငံရဲ့အခမ်းကဏ္ဍကအရေးကြီးကြောင်းလည်းဖော်ပြထားပါတယ်။2022ခုနှစ်ဒီဇင်ဘာလလုံခြုံရေးကောင်စီမှချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေဖြစ်တဲ့ပြစ်ခတ်ထိုက်ခိုက်မှုတွေချက်ချင်းရပ်တန့်ဖို့ဒေါက်ဆန်းစုကြည်အပါအဝင်အကြောင်းမဲ့ဖမ်းဆီးခံထားရသူတွေအားလုံးကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီအဖွဲ့အစည်းတွေပြန်လည်လှုပ်ရှားခွင့်ပြုဖို့စတာတွေကိုအပြည့်အဝအခောင့်အထည်ဖော်ဖို့ရေးဆွဲလိုက်တဲ့အဆိုပြုချက်မှာအဓိကထားတိုက်တွန်းထားတာလည်းဖြစ်ပါတယ်။ဒါပေမဲ့ဒီအဆိုပြုချက်တွေကိုလုံခြုံရေးကောင်စီမှအဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီမှုရဖို့ကတော့ခက်ခဲနိုင်ပါသေးတယ်ရှင
်။ online ကနေငွေကြေးလိမ်လည်နေကြတဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကိုတရုတ်အစိုးရကပြီးခဲ့တဲ့နှစ်တည်းအတွင်းအပြင်းထန်နေနေကြတာမှာမြန်မာနိုင်ငံမြောက်ပိုင်းအခြေစိုက်လှုပ်ရှားသူ 9,000 ကျော်ကိုဖမ်းဆီးခဲ့တယ်လို့တရုတ်အများပြည်သူလုံခြုံရေးဌာနဒုဝန်ကြီးကီဂျီယန်ဂျွန်းကပြောပါတယ်။သက်ဆိုင်ရာနိုင်ငံတွေကရဲတပ်ဖွဲ့တွေနဲ့အတူလက်တွဲပြီး online ရာဇဝတ်မှုတွေကိုထိတိယောက်ယောက်နှိမ်နှင်းခဲ့တဲ့အကြောင်းမနေ့အင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာဒုဝန်ကြီးကီယန်ဂျွန်းကပြောဆိုသွားတာပါ
။通过我们这个有效的执法合作，把这个缅甸警方
ဥပဒေစိုးမိုးရေးထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်ပိုင်းဆိုချွန်းအပါအဝင် online ငွေကြေးလိမ်လည်ခိုင်းခေါင်းဆောင်10ယောက်ကျော်ကိုမြန်မာရဲတပ်ဖွဲ့ကတရက်အတွင်းမှာပဲပြန်လည်လွှဲပြောင်းပေးခဲ့တဲ့အကြောင်းအခုထိမြန်မာနိုင်ငံမြောက်ပိုင်းမှာဖမ်းဆီးမိခဲ့သူ 9,000 ကျော်ရှိနေပြီဖြစ်တဲ့အကြောင်းတရုတ်အများပြည်သူလုံခြုံရေးဌာနဒုတိယဝန်ကြီးကီယန်ဂျွန်းကပြောသွားတာပါမ မြန်မာထိုင်းလာအိုသုံးနိုင်ငံနဲ့စရွှေသီရိကန်ဒေသနဲ့ဒေသရင်းနိုင်ငံတွေမှာလည်းအလားတူရာဇဝတ်မှုတွေကိုပြင်းပြထန်တာအရေးယူနေနိုင်ဖို့အတွက်တရုတ်ပါဝင်ဒေသရင်းနိုင်ငံတွေပူးပေါင်းပြီးအထုနေနေအဖွဲ့တွေဖွဲ့စည်းဆောင်ရွက်ခဲ့တဲ့အကြောင်းလည်းသူကပြောပါတယ်။အွန်လိုင်းငွေကြေးလိမ်လည်မှုတွေကိုထိထိရောက်ရောက်နေနိုင်ဖို့ကုလသမဂ္ဂနိုင်ငံတကာရဲတပ်ဖွဲ့ Interpol ရှန်ဟိုင်းပူးပေါင်းဆောင်ရွက်အဖွဲ့စတဲ့ပြည်တွင်းပြည်ပအဖွဲ့စည်းတွေနဲ့အတူရှိဆက်လက်တွဲပြီးထိရောက်တဲ့ပူပေါင်းဆောင်ရွက်မှုတွေဆက်လုပ်သွားမယ်လို့လည်းတရုတ်ဒုဝန်ကြီးကီယန်ဂျွန်းကဗီဂျင်းမြို့တော်မှာမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ခင်ဗျာ
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအွန်ဟာအဆင့်မြင့်ထားတဲ့240မမရော့ကတ်ဒုံးစနစ်စမ်းသပ်ပွဲအခမ်းအနားကိုတက်ရောက်ခဲ့ကြောင်းနိုင်ငံပိုင်သတင်းဌာနမှဒီကနေ့ပဲဖော်ပြလိုက်ပါတယ်။စမ်းသပ်မှုမှာအလင်းအမြန်လှုပ်ရှားနိုင်စွမ်းနဲ့ပြစ်မှတ်ကိုထိရောက်နိုင်စွမ်းအမခန့်တွေ့ရှိခဲ့ရကြောင်းလည်းနိုင်ငံပိုင်မီဒီယာဖြစ်တဲ့ KCNA သတင်းကဖော်ပြခဲ့တာပါ။မြောက်ကိုရီးယားခေါင်းဆောင်ဟာဒီသတင်းပတ်အစောပိုင်းကလည်းတိုက်ခိုက်ရေးသုံးဒရုန်းတွေစမ်းသပ်မှုကိုစစ်ဆေးကြည့်ရှုခဲ့ပြီးအဝေးထိန်ဒရုန်းတွေအတွက် AI ဉာဏ်ရည်တုနည်းပညာတွေတိုးမြင့်အသုံးချဖို့ကိုလည်းသုတေသနပညာရှင်တွေကိုတိုက်တွန်းခဲ့ပါသေးတယ်။မြောက်ကိုရီးယားဟာယူကရိန်းစစ်ပွဲမှာရုရှားတို့အသုံးပြုဖို့အတွက်အမြောက်ကြီးတွေဒုံးကြီးတွေနဲ့အခြားပစ္စည်းတွေကိုထောက်ပံ့ပေးနေတယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကစွပ်စွဲထားပါတယ်။မနစ်ကစပြီးဩဂုတ်လ4ရက်နေ့ထိမြောက်ကိုရီးယားကအရွေစားမျိုးစုံပါဝင်တဲ့ rocket ဒုံးတွေနဲ့ဓာစင်နဲ့ချီတဲ့တာတိုပစ်ဒုံးကြီးတွေအပါအဝင်ကွန်တိန်နာပေါင်း 12,000 ကျော်တင်ပို့ထားတယ်လို့တောင်ကိုရီးယားကာကွယ်ဝန်ကြီးရှင်ဆန်ဝစ်ကပြောပါတယ်။ရုရှားနဲ့မြောက်ကိုရီးယားတို့ကတော့ဒီကိစ္စကိုငြင်းဆိုထားပြီးမဲ့နှစ်နိုင်ငံကြားမှာစစ်ဘက်ဆိုင်ရာဆက်ဆံရေးတိုးမြင့်လှုပ်ဆောင်သွားဖို့ကတိကဝတ်တွေတော့ထားရှိထားပါတယ်။ဒါပြင်ရုရှားစစ်မှုဒုဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကနှစ်နိုင်ငံကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေပုံမဖွံ့ဖြိုးတိုးတက်လာစေအတွက်မြောက်ကိုရီးယားဘက်ကစက်မှုဒူးဝင်ကြီးအပါအဝင်တာဝန်ရှိသူတွေနဲ့အင်္ဂါနေ့ကပဲတွေ့ဆုံဆွေးနွေးခဲ့ပါသေးတယ်ရှင
်။ဂျပန်နိုင်ငံအနောက်တောင်ပိုင်းကိုအင်အားပြင်းတိုင်ဖုန်းပုံတိုင်းရှန်ရှန်ဥတီတိုက်ခတ်ဖို့ရှိတာကြောင့်လူထောင်နဲ့ခြေကိုဘေးလွတ်ရာပြောင်းရွှေ့ကြဖို့အမိန့်ထုတ်ထားပါတယ်။တိုင်ဖုန်းရှန်ရှန်ဟာဒီကနေ့ကျူရှူးကျွန်းတောင်ပိုင်းကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်မယ်လို့ခန့်မှန်းထားပါတယ်။ဒီနေ့အတွင်းအင်အားအပြင်းဆုံးတိုင်ဖုန်းပုံတိုင်းကြောင့်မကြုံစဖူးမိုးသည်ထံလေပြင်းတိုက်ပြီးလှိုင်းကြီးနိုင်တယ်လို့သတိပေးထားပါတယ်။မုန်တိုင်းကဂျပန်အနောက်တောင်ပိုင်းကနေမြို့တော်တိုကျိုအပါအဝင်အလဲပိုင်းနဲ့အရှေ့ပိုင်းဒေသတွေကိုသတင်းပတ်ကုန်မှဆက်ပြီးတော့ဝင်ရောက်တိုက်ခတ်နိုင်ခြေရှိတယ်လို့လည်းခန့်မှန်းရပြီးကာဂိုရှိမာဒေသကန်ရှစ်သိန်းကျော်ကိုလည်းဘေးလွတ်ရာပြောင်းရွှေ့ကြဖို့အာဏာပိုင်တွေကအမိန့်ပေးထားပါတယ်။တနအီကိုလေတိုက်နှုန်းမိုင်150ကျော်တိုက်ခတ်နိုင်တဲ့မုန်တိုင်းကြောင့်ကျူရှူးကျွန်းတိုယိုတာမော်တော်ကားကုမ္ပဏီထုတ်လုပ်ရေးကုမ္ပဏီစက်ရုံလုပ်ငန်းအားလုံးရပ်ဆိုင်းထားသလိုလေယာဉ်ခီးစဉ်တွေနဲ့ယထာပြေးဆွဲမှုတွေကိုလည်းရပ်ဆိုင်းထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်ကပဲဂျပန်နိုင်ငံကိုတိုင်ဖွန်းမုန်တိုင်း MPL ဝင်ရောက်တိုက်ခတ်ခဲ့တာကြောင့်နေရာတချို့မှာလျှက်စစ်တာအားပြတ်တောက်ခဲ့သလိုဒေသခံတချို့ဘေးလွရာကိုပြောင်းရွှေ့ပေးခဲ့ရပါတယ်ခင်ဗျာ။နောက်ဆုံးရရှိထားတဲ့သတင်းတွေကိုမက်ခင်လေးနဲ့အတူတင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American အတန်ကနေပုံထုနေညာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးသွားတော့မှာမို့ပထမအဦးဆုံးတော့မြင်းကြံခရိုင်အတွင်းစစ်ကောင်စီကလေကြောင်းတိုက်ခိုက်လို့ဒေသခံတချို့သေဆုံးရတဲ့သတင်းကိုတင်ပြပေးခြင်းပါလေ။မန္တလေးတိုင်းမြင်းကြံခရိုင်ငဇွန်နဲ့နထိုးကြီးမြို့နယ်တွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အနည်းဆုံး2ဦးသေဆုံးပြီးတော့ကလေးငယ်တွေအပါအဝင်၅ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံကလက်နက်ကန်ပစ္စည်းတွေအတွင်းအရသားတွေကိုကာကွယ်စောင့်ရှောက်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကသတိပေးနေချိန်မှာပဲတည်ကြည်ထိခိုက်မှုသတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်။မန္တလေးတိုင်းနဲ့စကိုင်းတိုင်းကစီးရီးပစ္စည်းတွေအနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစီသူကတင်ပြပေးပါမယ်ခင်ဗျာ။
မန္တလေးတိုင်းတွင်ပြီးခဲ့တဲ့သတင်းပတ်ထဲဒေသခံကာကွယ်တပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ခဲ့တဲ့ငဇုံမြို့နယ်ငမားကြီးကျေးရွာကိုအောက်တိုဘာ28ရက်မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့ရကရဲသားတို့ထိခိုက်သေးဆုံးခဲ့ရကြောင်းဒေသခံတွေကပြောပါရယ်တိုက်ခိုက်မှုကြောင့်သေဆုံးသူတွေထဲမှာတပ်ကြီးရွယ်ကိုယ်တွေနဲ့ကလေးငယ်တွေပါဝင်တယ်လို့လည်းဒေသခံတယောက်ကပြောပါရယ
်ရာကြီးကြီးရွာမိလ17တနာယူစင်းမြခံလောက်ကပြလိုက်တယ်လာပြည်တာတပီလူလုံးဝပြည်တယ်အဲ့ဒါခုနကဝင်ကြင်ကအပေါ်ရေးမင်းပေါ့ငမင်းပြင်းရောက်ပေါ့နော်အဲ့တော့ဒီမီမာနဲ့ရောက်ကြည့်ရတဲ့အရာတွေဒီလုံးလုံးပြန်ပြီးဖတ်ပြီးတော့ကြောက်ရပြီတဲ့ဘာမှမဖြစ်ဘူးကြိုင်းတက်လာကြည့်မလူလူတွေကတော့ကြောက်ပြီးတော့မှညချောင်းလေးမင်းပြန်လာတယ်လို့ပုံမှန်နဲ့လှစားကြတာပါသူတို့ပြန်ချောင်းနေကြပြီ
အမကြီးကြီးရဟာငဇွန်မြို့နဲ့21မိုင်ကွာဝေးပြီးတော့အေယာရီမြကန်းဘေးမှာရှိပြီးတော့ပြီးခဲ့တဲ့ဩဂုတ်လ19ရက်ကကြေးရွာရဲ့ရဲစခန်းကိုကာကွယ်ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ကြတာပါ Amyaji yes can take Kaya Jane, Sikon cigar, Lijongan, and Piku Piga Jaw, Titagan Riga Pioja, we may, Sikon cigar on Yinsan Tower. Akuna so, Yadatika is so mudrin and Patalule, let alone the Hintopian dam, Tria diwau. Allowed away Minjan Kaya and Tega and a 2G Munerega, Lawe Mini Jiwau. Ogulana Sakoniaga, Lijonga Taka Kelu, Yadari Tika Taya Yaga, Elo, Titagan Tioga, Piovare.
ตะเลเนี่ยงาก้าวหลอกละปัดเว้ยปัดเว้ยเดียวมานัดเข้ามาน้าเลยดีนะฉะบะละบ่เนี่ยละเว้ยมีนี่ก็มาจนมีนี่ไปจ่าละบ่อ๋อมันเนี่ยพุ่งจ้องตาพุ่งจ้องเด็กจ่าละซะตะเจอไอ้พุ่งจ้องมาซิช่องนี่เลยกะลีเนี่ยหยอกทีเนี่ยมีมีเดียวทีเนี่ยบ่ฮะกะลีเดียวกว่าไอ้กะไม้หมั่นโลตัวชอตะแฟเป็ดเด้ตะแฟก็เลยอายุกว่าเป็ดถอดตัวละบ่โลเป็ดไปละไอ้นะตาน้องฮะซิช่องนี่เว้ยไอ้ยอเด้มีนี่ไปช่วยบ่ละซุไอ
ना ऊ ढाँ या गए भी रो ढाका यदरब ट्वें ली जाऊँगा ने डूरिया जेन डाक खाए ढाले फिर बारे अगला न सही मारो लवे मिनी ने नमाइन जो वीरे कौन ओं युआ गो सिद्ध भगा ली जाऊँगा पहुँचे डाक खेलो पहुँचे जाऊँ बो जाओ के भी ना ऊ दे सोम भी रो ले ऊ ढाँ या गए जाओ तिदा गांडू का प्यो बारे မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလဆက်အာနာသိမ်းပြီးနောက်ပိုင်းနိုင်ငံအနှံ့ပေါ်ပေါက်နေတဲ့လက်နက်ကန်ပြီးပခါတွေကြားအရသားတွေထိခိုက်သည့်ဆုံးမှုတွေအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာကသတိပေးနေချိန်မှာပဲနောက်ထပ်သည့်ဆုံးမှုတွေပေါ်ပေါက်နေတာပါကုလသမဂ္ဂတာဝန်ရှိသူတွေကတော့ပြည်ပခါမှာပေါ်ဝင်နေသူတွေအားလုံးအရသားတွေကိုကာကွယ်စောင့်ရှောက်ကြဖို့လဲတိုက်တွန်းထားပါတယ်စစ်ရေး ဦးသိဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်
မြန်မာပိုင်းမှာလေကျွန်တော်တိုက်ခိုက်မှုကြီးလို့ကြွားတယ်ကျွန်တော်တို့ဒီပါပေါ့အဲရက်ဖက်ပေါ်ဖက်နဲ့တော်လိုက်တက်ဖွဲ့တက်ကနေဒီမှာဒီပါပေါ့အဲဒီကရဲပေါ်နှစ်ယောက်ပေါ့နော်အဲဒီကရဲပေါ်ဆယ်ယောက်ကတော့ကျွန်တော်တို့အဲတခါရဲအသက်ဆုံးရှုံးသွားတယ်ပေါ့ဟုတ်တယောက်ကတော့တန်ရာရထားပါလေကြာခေကန်းကလေးယောက်ကိုအဲဒီကောင်းတက်ခိုက်မှုကြီးလို့ကြွားတယ်ပေါ့လေ
လက်ရှိကလေးမြောက်ပိုင်းမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေစီးရီးတင်းမာနေပြီးစစ်တပ်ဘက်ကကြေးရွာတွေကိုနေမည်ရှင်းလင်းစစ်ကြောင်းထုတ်ဖို့ပြင်ဆင်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
မြင်းညာခရိုင်အတွင်းမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံခြေရောက်သားနှစ်ဦးသေဆုံးခဲ့ရတဲ့အကြောင်းကိုစစ်သူတင်ပြပေးခဲ့တာပါခင်ဗျာတော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့ဗုဒ္ဓဦးနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခုဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းကစစ်ဘေးရှောင်တွေကျန်းမာရေးဆောင်ရှောက်မှုအရေးပေါ်လိုအပ်နေတဲ့သတင်းကိုတင်ပြပေးကြပါမယ်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA အဖွဲ့တို့ရဲ့တိုက်ပွဲတွေကြားဘေးလွတ်ရာတိမ်းရှောင်နေကြရတဲ့ဒုက္ခသည်တွေရောဂါပိုးရာတွေနဲ့ရင်ဆိုင်နေကြပြီးကျန်းမာရေးဆောင်ရှောက်မှုတွေအရေးတကြီးလိုအပ်နေပါတယ်။သွာလာရေးအခက်အခဲတွေကြားစေဝါရရှိမှုအခက်အခဲတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်ကဒုက္ခသည်တွေအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကုဆန်းကျော်ကတင်ပြပေးမှာပါခင်ဗျာ။
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြားတိုက်ပွဲတွေပြင်းထန်နေတာ6လကျော်ရှိလာပြီဖြစ်တယ်လို့တိုင်းနဲ့ချီတဲ့ဒေသခံတွေဟာလည်းအိုးအိမ်ဆွန့်ခွာပြီးတော့လုံခြုံမဲ့နေရာတွေကိုရွှေ့ပြောင်းနေထိုင်နေကြရဆဲဖြစ်ပါတယ်။တချို့ဒေသခံတွေကကြေးရွာတွေကဆွေမျိုးအိမ်တွေအသည့်မိတ်ဆွေအိမ်တွေမှာနေထိုင်နေကြရတာရှိတယ်လို့အများစုကတော့စစ်ဘေးဒုက္ခသည်စခန်းတွေမှာဖြစ်တယ်လို့နေထိုင်နေကြရတာပါ။လက်ရှိမှာတော့စစ်ဘေးဒုက္ခသည်စခန်းတွေမှာအမိုးကာတွေလုံလုံလောက်လောက်မရှိတာ၊တန်ရှင်းနဲ့တောက်သုံးရည်မရရှိတာတွေကြောင့်အရေးပြားယောဂနဲ့ဝမ်းပြဝမ်းလျှောယောဂဖြစ်တာတွေနဲ့ရင်ဆိုင်နေကြရတယ်လို့အာရခတက်တော် AA ပြောခွင့်ရခိုင်ဒုခက VOA ကိုပြောပါတယ
်အရေးပြားယောဂဖြစ်နေတဲ့နေရာတွေကတော့ဒီအထူးသဖြင့်ပုံနာကျွမ်းမျိုးနေဒီထေးကဒီဒုက္ခသည်စခန်းတချို့ပေါ့နော်ဒီ IDB စခန်းတချို့မှာကျွန်တော်တို့ဒီအရေးပြားယောဂတွေဖြစ်နေတာရှိတယ်အဓိကကတော့ဒီရေလွှမ်းမိုးတဲ့အချိန်မှာရေသွင်းရေကန်တွေကိုရေလွှမ်းသွားတဲ့အတွက်ကြောင့်မို့လို့ဟိုရေတန်းမရတာနဲ့အဓိကသက်ဆိုင်တာပေါ့နော်ဟိုအဲ့ဒီရေမတန်းတဲ့ဟာတွေကိုတောင်းမိတဲ့အတွက်ကြောင့်မလို့ဒီ1 by 1 show တွေဖြစ်တာရှိတယ်။နောက်ပြီးလို့ရှိရင်ဒီအရေးပြားယောဂါတွေဖြစ်တာရှိတာပေါ့
။ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေစတင်ခဲ့တဲ့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကနေဒီကနေ့အထိကုန်းလန်းရေလန်းတွေအားလုံးပိတ်ထားသလိုပြည်မဘက်ကနေကုန်စည်နဲ့ဈေးဝါးစီးဆင်းမှုတွေကိုလည်းစစ်ကောင်စီဘက်ကပိတ်ပင်ထားတာဖြစ်ပါတယ်။ဒါကြောင့်မလို့လေဒေတာတွင်းမှာစားသုံးကုန်စည်တွေရှားပါးလာနေတယ်လို့ဈေးဝါးပြတ်တောက်မှုတွေဟာလည်းတနေ့နဲ့တနေ့ဆိုးဝါးလာနေတယ်လို့ရခိုင်ဒေတာခန့်အမျိုးသမီးတူကပြောပါတယ်။
ဒီရခိုင်ဘက်မှာကြတော့ဗောနော်ဒီစေဘီရှောက်စခန်းတွေရောဒီဒေတာခံတွေအကုန်လုံးနင်းနင်းကအမျိုးဆေးဝါးပြက်လက်တာကိုခံနေရဗောနော်ဆိုလိုအပ်တဲ့ကောက်ကွေးဆေးရောအကုန်လုံးနင်းနင်းပြက်နေဗောနော်စေဘီရှောက်စခန်းတွေမှာဆိုရင်ဟိုညီမတို့ကြားကြားရတာများတာတော့ဒီရာနာတွေပါလေခြေပေါ်ဝေးတွေပါလေလေအဲ့ဒီတွေအကြတော့သူတို့ရဲ့ဒီငွေကြေးလိုအရှက်အရာရောဒီဆေးဝါးပြက်လက်တာရောအမျိုးမျိုးအမျိုးကြုံရတဲ့ရှင်ပေါ့
အာရခတ်တော်အေကတော့လက်ရှိကျမ်းမာရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့စစ်ဘေးဒုက္ခသည်စခန်းတွေကိုကျမ်းမာရေးအကူအညီပေးနေပြီမဲ့ဆေးဝါးလိုအပ်ချက်တွေရှိနေတယ်လို့အေပြောခွင့်ရခိုင်ဒုက္ခကပြောပါတယ်အဲ့ဒါကိုတော့ကျွန်တော်တို့ဒီအာကျမ်းမာရေးဌာနကအကွင်းဆင်းစစ်ဆေးပြီးတော့မှကျွန်တော်တို့လိုအပ်တဲ့ကုသမှုတွေတော့ဒေါက်လျှောက်လုပ်နေတာရှိပါတယ်ဒီမောင်တို့မျိုးနယ်ဘက်မှာလည်းပဲ
ဒီပွဲကထင်းကျုံထားတဲ့ရခိုင်ပြည်နယ်ကမြို့နယ်တွေမှာရှိတဲ့စေယုံစေကန်တွေကိုစစ်ကောင်စီကမကြာခဏဆိုသလိုလေကြောင်းတိုက်ခိုက်တာတွေရှိနေတာကြောင့်ကျမ်းမာရေးဆောင်ရှောက်မှုမှာအခက်အခဲတွေကြုံနေရတယ်လို့လည်းရခိုင်ဒေသခံအမျိုးသမီးတူကပြောပါတယ်။
ဟုတ်ကဲ့ဒီဖက်ဒီလိုမျိုးလိုကြိုးရံပေါ်တော့ဒီခိုင်အေးတိုင်းခိုင်းနေရာတွေမှာတော့ညတော့အပြင်ကဆရာဝန်တွေကအကုန်လုံးပြောပြမယ်ဆောင်းသွားတဲ့လူပညာပေါ်တော့သူလက်ရှိကတော့ဒီအရန်နီးတွေပေါ့ဒီဒီဘက်မှာဆိုရင် OG
မရှိလို့ဆေးဝါးရောဒီဆေးရုံဆေးကံရောတူနာတူတွေရောအရန်နေနေတဲ့အနေထားပေါ့ဟောတိုက်ပွဲတွေပြင်းထန်လာနေတာနဲ့အမျှရခိုင်ပြည်နယ်မှာလူအခွင့်အရေးချိုးဖောက်မှုတွေတကြောပြန်ကြီးထွားလာမှာကိုကုလသမဂ္ဂနဲ့နိုင်ငံတကာကလည်းသတိပေးနေတာပါစစ်ရေးပဋိပက္ခတွေကြားရွေးကြွေအပါအဝင်ရခိုင်ပြည်နယ်ကအယက်သားဒေသခံတွေကိုကာကွယ်ဆောက်ရှောက်ဖို့လဲမကြသေးခင်ကပဲကုလသမဂ္ဂတာဝန်ရှိသူတွေကတိုက်တွန်းထ
ကျမရေးဆောင်ရှောက်မှုလိုအပ်နေတဲ့အကြောင်းကိုစံကြော်တင်ပြပေးခဲ့တာပါခင်ဗျာ။ View American တန်ခါဗုဒ္ဓဦးနည်းနဲ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့စစ်ကောင်စီရဲ့ကန့်သတ်စစ်ဆေးမှုတွေကြောင့်ပြည်ပထွက်ခွာလို့တဲ့မြန်မာနိုင်ငံသားတွေအခက်အခဲတွေကြုံနေရတဲ့အကြောင်းကိုပြောပြချင်ပါတယ်။ပြည်ပထွက်ခွာမဲ့မြန်မာနိုင်ငံသားတွေကိုအကန့်အသတ်နဲ့စစ်ဆေးမှုတွေကြောင့်တရားမဝင်ထွက်ခွာသူတွေတိုးလာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။တရားဝင်အလုပ်သွားလုပ်တဲ့သူတွေကိုလည်းလှဆင်အခွန်ပေးဆောင်ဖို့စစ်ကောင်စီကဖိအားပေးနေတာဟာလေတရားမဝင်ထွက်ခွာမဲ့သူတွေပိုများလာနိုင်တဲ့အကြောင်းရင်းတစ်ခုဖြစ်နေတယ်လို့အကြက်ကတည်းကပြောပါတယ်မြန်မာနိုင်ငံသားတွေပြည်ပထွက်ခွာခွင့်အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုကြီးညာကတင်ပြပေးမှာပါခင်ဗျာ
အလုတ်သမားစာချုပ်နဲ့တရားဝင်အလုတ်သွားလုပ်သူတွေကိုအခွန်25ရာခိုင်နှုန်းလာတိုင်းဆောင်ရမယ်ဆိုတဲ့ဖိအားပေးမှုတွေကြောင့်နောက်ပိုင်းမှာတရားမဝင်အလုတ်သွားလုပ်ခြင်းနဲ့အရေးအတွက်ပိုများလာနေတဲ့အကြောင်းထိုင်းချေဆိုင်အလုတ်သမားအရေးဆောင်ရွက်နေသူတွေကပြောပါတယ်ထိုင်းမြန်မာနှစ်ဖက်အဖမ်းဆီးတွေကြားမှာပဲအလုရှာဖို့ထိုင်းဘက်ကိုတရားမဝင်ရောက်လာသူတွေနေတိုင်းရှိနေတဲ့အကြောင်း AAC မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဥခိုင်ကြီးက VOA ကိုပြောပါရယ်2011ခုနှစ်ဝင်းကျင်မှာမြန်မာနိုင်ငံသားအများပြထိုင်းနိုင်ငံထဲမှာလူကုန်ကူးခံရပါတယ်ဒီလိုအခြေအနေကိုပြန်ပြီးရောက်နိုင်တယ်လို့သူကခန့်မှန်းပါရယ်
အခုတိုင်းကလည်းဆန်းတယ်ခန္ဓာပစ်ပြည်မြန်မာဘက်ကလည်းနေလို့မရတော့ဝင်လာပေါ့နော်ထိုင်းကခမန်းကြီးကိုဒီလိုဒီဘက်ကထိုင်းအယူကြီးခမန်းကြီးကိုဒီတော်လေးကာလမှာသုံးတန်းလောက်ဒီကနေ့ဘက်ကိုယူဆင်းလာတယ်ပေါ့နော်အစ်ကိုတန်းတန်းလောက်ကျွန်တော်တို့ဒီဘက်ကိုကြီးဆင်းလာတယ်ကြော်ပေါင်းဆိုပေါ့အခုလောလောဆယ်အမိသားတော်တော်ကြီးကိုအခြေအနေချိုးရည်ရဖြစ်တာပေါ့ဗျာ
အသက်32နှစ်အောက်အမျိုးသားတွေကိုတော့ပြပထွက်အလုလုခွင့်ကိုစစ်ကောင်စီကအခုနှစ်မေလတည်းကပိတ်ထားပါတယ်အလဲအပတ်နိုင်ငံကူးလက်မှတ်အမျိုးအစားနဲ့ပြပထွက်မဲ့လူငယ်တွေကိုလည်းထွက်ခွင့်မပေးပဲလေးစိတ်မှပိုပြီးစစ်ဆေးတင်းကျပ်လာပါတယ်။ဒီရက်ပိုင်းမှာလည်းအလဲအပတ်နိုင်ငံကူးလက်မှတ်နဲ့ပြပထွက်ခွာမဲ့လူငယ်အများအပြားလေးစိတ်မှတားမြစ်ခံနေရတဲ့အကြောင်းတချို့လည်းပြောပါတယ်။ပြပသွားခြင်းနဲ့အကြောင်းရင်းကိုအထောက်အထားအပြည့်အစုံမပြောနိုင်ဘူးဆိုရင်တော့တရားဝင်ထွက်ဖို့ခက်ခဲနိုင်တဲ့အကြောင်းလူငယ်တဦးကအခုလိုပြောပါတယ်
။ဟိုဘက်ကတော့ဆက်တော့ဖတ်လို့ရတဲ့လူကတော့ဖတ်နေကြတော့ဗောနော်သူ့ကြံကြောင်းနေသူကလည်းကိုယ်လုံးဝမရဘူးလို့မဟုတ်ဘူးဗျာဒီလိုကိုဥပဒေဘယ်လိုဖတ်မလဲဆိုဒီစာမျိုးဖြစ်ပြီးတော့တန်းကြောင်းလေးပါလေနော်အမှုရှိတယ်ဖတ်ဖတ်မှာဖြစ်တယ်ဒါလို့အချင်းကသူတို့ကစပြီးတော့သတ်မှတ်တဲ့အချိန်ကတော့အဲ့ဒါကိုလည်းအရေးကြီးတယ်ဆိုရင်တော့မဟိုနည်းနည်းအချိန်လေးနည်းနည်းနောက်ဆုတ်ပြီးတော့ဆိုင်တော့ပိုကောင်းဟိုဘယ်သွားမယ်ပါ냐ဘောနည်းနည်းလို့ရှိရတယ်အဲ့လိုမျို
းနိုင်ငံကူးလက်မှတ်ကိုအလုတ်ကင်မျိုးစား PJ ကနေအလဲပတ်မျိုးစားPV ကိုပြန်ပြောင်းမယ်ဆိုရင်ခက်ခဲတဲ့အကြောင်းငွေကြေးအမြောက်များပေးပြီးလုပ်ရတဲ့အကြောင်းလူငယ်တချို့က VOE ကိုပြောပါတယ်အခုလိုဖိနှိပ်မှုတွေကြောင့်အနီးစပ်ဆုံးဖြစ်တဲ့ထိုင်းနဲ့မလေးရှားကိုတရားမဝင်သွားတဲ့သူတွေလည်းရှိနေတယ်လို့ပြောပါတယ် UNDP ရဲ့2023ခုနှစ်ကစစ်တမ်းတစ်ခုမှာမ မေးမြန်းခဲ့တဲ့ပြည်ပရောက်မြန်မာနိုင်ငံသား2200ကျော်မှာ38ရာဂိုင်းနှုန်းကအထောက်ထားမဲ့နေထိုင်သူတွေဖြစ်ပါတယ်။ထိုင်းအစိုးရဟာအထောက်ထားမရှိတဲ့နိုင်ငံသားတွေကိုဖမ်းဆီးမှုတွေဇက်တိုက်လုပ်နေပါတယ်။ရပောင်း80လောက်မှာလူပေါင်း2သိန်းကျော်ကိုဖမ်းဆီးခဲ့ပြီးအဲ့ဒီတဲကတသိန်းခွဲကျော်ဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့ထိုင်းအစိုးရကိုကိုကာဘီထိုင်းသတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာမြန်မာနိုင်ငံထိုင်းနိုင်ငံကနေပြီးတော့မြန်မာနိုင်ငံကနေနိုင်ငံသားကိုထွက်ခွာလို့သူတွေလေစိတ်မှာအခက်အခဲကြုံရတဲ့အကြောင်းကိုကိုငင်းချမ်းကတင်ပြပေးခဲ့တာပါခင်ဗျာဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီကိုသတင်းဌာနတချို့ကမင်းမြန်တာမှာပြပမှာအလုတ်လုတ်ကင်ခွင့်နိုင်ငံကုလက်မ OWIC ကိုအလုတ်သမားဝန်ကြီးဌာနမှာရှောက်ထားသူတွေနဲ့ပြပကိုအလဲအပတ်နဲ့ဆေးကုသဖို့တွားလို့တဲ့ PV စာအုပ်ကင်ဆောင်ထားသူတွေကိုပြပကိုထွက်ခွာကင်ဆောင်ထားသူတွေကိုပြပကိုထွက်ခွာခွင့်ပြုနေတဲ့အကြောင်းစစ်ကောင်စီသတင်းပြန်ကြားရေးအဖွဲ့ကပြန်လည်ဖြေကြားထားပါတယ်ခုဆက်ပြီးတော့ထိုင်းနိုင်ငံကမြေအောက်ထားဆောက်လုပ်ရေးလုပ်ငန်းမြေပြိုမှုအတွင်းမှာမြန်မာဝန်ထမ်းတအုပ်ပါပြိမိနေတဲ့တဲ့ရင်ကိုတင်ပြပေးခြင်းပါတယ်။ထိုင်းနိုင်ငံနှခွန်ရချစီမခရိုင်ကမြေအောက်ထားဆောက်လုပ်ရေးလုပ်ငန်းခွင်မှာမြေပြိုမှုအတွင်းပြိမိနေသူမြန်မာတအုပ်ပါဝန်ထမ်း3ဦးကိုကယ်တင်နိုင်ဖို့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကကြိုးပမ်းနေကြပါတယ်။နာယီ80ကျော်ကြာပြိမိနေပေမဲ့အသက်ရှင်လျက်ရှိနေပြီးတော့အမြန်ဆုံးကယ်နိုင်အောင်ကြိုးစားနေတဲ့အကြောင်းထိုင်းအာဏာပိုင်တွေကပြောဆိုကြပါတယ်။ဒီအကြောင်း VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံအတွင်းမှာအခုရက်ပိုင်းအတွင်းမိုးရေကြိမ်များလာတာကြောင့်အခုလိုမျိုးမြေပြိုကျမှုတွေဖြစ်ပွားခဲ့တာပါဩဂုတ်လ25ရက်နေ့ညပိုင်းကနှခွန်ရစီမခရိုင်မှာတရုတ်ထိုင်းဖက်ဆက်ဆောက်လုပ်နေတဲ့မြေအောက်ရထားလမ်းဆောက်လုပ်ရေးလုပ်ငန်းဝင်တွင်မြေပြိုကျမှုဖြစ်ပွားခဲ့ပါတယ်အဲ့ဒီမြေပြိုမှုမှာမြေတည်တဲ့ကားတစ်စီးအတွင်းမှာပိတ်မိနေတဲ့ဆောက်လုပ်ရေးလုပ်သား3ဦးကတော့တရုတ်နိုင်ငံသား2ဦးနဲ့မြန်မာနိုင်ငံသား2ဦးဖြစ်တယ်ဆိုပြီးစောက်လို့ရေးတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။28ရက်နေ့ညအထိရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လုပ်ဆောင်နေပေမဲ့မြေတွေပြိနေတဲ့ကားစီကိုရောက်ဖို့မြေတွေတူးဖော်ရမှာမိုးတွေစက်တိုက်ရွာသွန်းနေတဲ့အတွက်မြေတွေကဆက်လက်ပြိုဆင်းလာနေတာကြောင့်ကယ်ဆယ်မှုတွေကိုယာယီရပ်ဆိုင်းထားရတယ်လို့လည်းထိုင်းအနာပိုင်းတွေကပြောပါတယ်။မြေအောက်ဥမင်နိုင်ငံအတွင်းပြိမိနေတဲ့သူတွေဟာအသက်ရှင်ရရှိနေသေးတယ်ဆိုပြီးထိုင်းအနာပိုင်တွေက28ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။လက်ရှိကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးပြည်ထောင်ဒုတိယဝန်ကြီးနိုင်အနုတင်ချာဝီရကွန်ကိုရိုင်းဩဂုတ်လ28ရက်နေ့မှာတွားရောက်စစ်ဆေးခဲ့ပြီးသတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ
်
။အခုဆိုရင်ပြိမိနေတဲ့နေရာကိုထိုင်းကယ်ဆယ်ရေးအဖွဲ့ကအနီးကပ်ဆုံးနေရာကိုရောက်အောင်သွားနေပြီးကယ်ဆယ်ဖို့ကြိုးစားနေကြပါတယ်ပြဿနာကတော့မြေတူးတဲ့အခါမှာမြေတွေကဆက်ပြီးတော့ပြိုကျလာနေတာဖြစ်ပါတယ်အခုဆိုရင်တရုတ်နိုင်ငံကကယ်ဆယ်ရေးလုပ်ငန်းကျွမ်းကျင်နေသူတွေပါလာရောက်ကူညီရှာဖွေပေးနေပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါထိုင်းနိုင်ငံတောင်ပိုင်းမှာမြေပြိုမှုတွေဇက်တိုက်ဖြစ်ပွားနေရမှာတော့ပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့နဲ့23ရက်နေ့ကဖူကက်ခရိုင်မှာမိုးတဲထန်စွာရွာသွန်းပြီးမြေပြိုကျမှုဖြစ်ပေါ်ခဲ့တာကြောင့်မြန်မာရှေ့ပြောင်းလူသမား9ဦးပါဝင်အသက်သေဆုံးသူ73ဦးထိရှိခဲ့ပြီးဒဏ်ရာပြင်းထန်သူလည်း20နီးပါးရှိခဲ့ပါတယ်ရှင
်။ထိုင်းနိုင်ငံကမြေအောက်ယထားဆောက်လုပ်ရေးလုပ်ငန်းမြေပြိုမှုမှာမြန်မာဝန်ထမ်း2ဦးပြိမိနေတဲ့အကြောင်းမအေးအေးမှသတင်းပေးပို့ခဲ့တာပါခင်ဗျာ။ VOA မြန်မာပိုင်းကပို့ထူးနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်
။ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျွန်တော် VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆိုရင်တော့ VOA ရေဒီယိုညပိုင်းစီစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ ကျုံကြည်စိတ်ချရတဲ့သတင်းတွေကို view ကတက်ဆက်ပေးနေပါတယ်
တော်ရရှိတဲ့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အက်ဒီတာနဲ့ဆွေးနွေးကန် Gen Z အစီအစဉ်နဲ့အပတ်စဉ်အားကစားကဏ္ဍတွေကိုဇက်တိုက်တင်ပြပေးတော့မှာပါအခုအရင်ဆုံးတော့အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်နဲ့စပါမယ်အိနီဂျင်းနေဖြစ်ကြတဲ့ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ရဲ့နိုင်ငံရေးအပြောင်းလဲတွေဟာတစ်ခုနဲ့တစ်ခုပါကွာချပါတယ်လေဘင်္ဂလားဒေ့ရှ်မှာသွေးထွက်တန်ရုံမှုတွေဖြစ်ခဲ့ရတဲ့ဆိုပေမဲ့ဘာကြောင့်မြန်မာနိုင်ငံလိုပဋိပက္ခတွေအတွန့်မရှိခဲ့တာပါလဲမြန်မာနိုင်ငံမှာပြည်တွင်းစစ်ဘာကြောင့်အဆုံးမသတ်နိုင်ဖြစ်နေရတာလဲဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဥကျော်ဇန်သားကိုမှတ်မှတ်သင့်အောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်စန္ဒရှင
်မင်္ဂလာပါပြည
်ဒီမြမအိမ်ကြီးချင်းထိုင်းနိုင်ငံမှာနိုင်ငံရေးအပြောင်းလဲဖြစ်တာနဲ့နောက်ဘင်္ဂလားဒေ့ရှ်မှာလည်းတလောကနိုင်ငံရေးအပြောင်းလဲဖြစ်ခဲ့ပါတယ်အဲ့ဒါဘာကွာပါလဲ
ထိုင်းမှာဖြစ်တာကတော့ဝန်ကြီးချုပ်ကိုပြောင်းတာပေါ့လေဘင်္ဂလားဒေ့ရှ်မှာကတော့နိုင်ငံရေးစနစ်ကိုမကျေနပ်လို့ပြည်သူတွေကပုံကြပြီးတော့ဆန္ဒပြတာကဖြစ်ပါတယ်ဆိုတော့ဘင်္ဂလားဒေ့ရှ်မှာစန္ဒုံတော့တဲ့ပြည်သူတွေအံပွဲရသွားတယ်စိတ်ခါစညာဝင်ကြီးကထွက်ပြေးသွားတယ်သဘောဖြစ်ပါတယ်ထိုင်းမှာကြတော့တနည်းအကြာကအဲ Move for Party လူလူအများဆုံးထောက်ခံပြီးတော့ရွေးကောက်ပွဲမှာမဲအများဆုံးနိုင်တဲ့ပါတီကိုအစိုးရဖွဲ့ခွင့်ပေးပြီးပါတီခေါင်းဆောင်ကိုနိုင်ငံရေးလှုပ်ခွင့်ပိတ်ပင်လိုက်တယ်အခုတစ်ခါပါတီကိုလည်းလုံအောင်ဖျက်သိမ်းပြလိုက်တယ်ဆိုတော့ပြည်သူဟာရှေ့မတွန်းနိုင်ဘူးဆိုတော့ဘင်္ဂလားဒေ့ရှ်မှာတော့ပြည်သူဟာရှေ့တွန်းသွားနိုင်တယ်ပြည်သူတွေအံပွဲရတယ်ထိုင်းမှာကြတော့ပြည်သူတွေဆုံးနေကြတယ်လို့ပြောရမှာပါဆိုတော့ဘယ်သူတွေအောင်ပွဲရလဲဆိုတော့အဲဆီယူဆန်တဲ့ဘီယင်းစတင်လူလာတဲ့စစ်တပ်အင်အားနဲ့ပေါင်းစည်းထားတဲ့ conservative အုပ်စုပေါ့လေအဲအုပ်စုကသူတို့အလိုကျလုပ်ပိုင်ခွင့်ရသွားတယ်လို့ပြောမှာဖြစ်ပါတယ်ဆိုတော့အဓိကအဖြစ်ကတော့ပြည်သူတွေလွတ်တဲ့ပွဲပြည်သူတွေနိုင်တယ်ထိုင်းမှာကျတော့ပြည်သူတွေအနိုင်မရဘူးလို့ပြောရင်မှတ်မှန်မဟုတ်ဘူးထင်ပါတယ
်အဲနိုင်ငံလုံးကတော့ပြောမယ်ဆိုရင်ဒီမိုကရေစီနိုင်ငံတွေပါဒါပေမဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံကြီးအရွေးမှာပို့ပြီးတော့ယုံရင်ဆန်ခတ်ဖြစ်တာကိုတွေ့ရပါတယ်အဲ့ဒါဘာကြောင့်ပါလဲ
ဘင်္ဂလားဒေ့ရှ်မှာလူလူကတရားဥပဒေအရတစုံတရာအပြောင်းလဲလုပ်နိုင်တဲ့ထွက်ပေါက်မရှိတော့ဘူးလုံးဝလမ်းပိတ်နေပြီဖြစ်တယ်သူတို့နိုင်ငံမှာအစိုးရဇက်တိုက်ယူလာခဲ့တာ3ကြိမ်ပြည်ပြီးတော့4ကြိမ်မြောက်ဆက်ပြီးတော့ရှိတ်ခါစတာယူနေတယ်အဲ့လိုယူတဲ့အခါမှာကျတော့နှစ်ကာလကြာတာလူတွေကအာဏာကိုရင်မူလာတယ်ပါတယ်ဆိုတော့တပါတီအာဏာရှင်စနစ်ဆန်လာတယ်အတိုက်ခံဆိုတာမရှိတော့ဘူးတရားရုံး judiciary လို့ခေါ်တဲ့တရားရုံးတကယ်တော့ distribution of power မှာတရားစီရင်ရေးဥပဒေပြုရေးစီမံခန့်ခွဲရေးအစိုးရပေါ့လေအဲ့ဒီသမှုကညှိနှိုင်းထားမယ်အဲ့ဒါကိုမျှပြီးတော့ထိန်းထားမယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်မှာကျတော့တရားရုံးတရားသူကြီးချုပ်တို့လည်းသူကပဲခံရတယ်ဆိုတော့ပါလီမန်မှာလည်းစုပါတီကအများစုဖြစ်နေတယ်ဆိုတော့အကုန်လုံးအာဏာဟာစုရဲ့ထဲမှာဖြစ်နေတယ်ဆိုတော့အတိုက်ခံဆိုလို့ရှိရင်လုံအောင်ခေါင်းဆောင်ကိုထောင်ထဲမှာတော့ထည့်ထားတဲ့သဘောဖြစ်တော့လူတွေကထွက်ပေါက်မရတော့ဘူးသူတို့ရဲ့ခြေလှယ်မှုနေရာတကမှာအာဏာပြမှုသူတို့ပါတီဝင်တွေကြီးစုမှုကိုတွေ့နေရတယ်တကယ်တော့ဘင်္ဂလားဒေ့ရှ်ဟာပြည်ထောင်နိုင်ငံရဲ့ပါလီမန်ဒီမိုကရေစီကိုနမူနာယူပြီးတော့ကျင့်သုံးထားတဲ့စနစ်ဖြစ်ပါတယ်ဒါပေမဲ့ဗြိတိန်မှာဆိုရင်အတိုက်ခံကိုဟိုဟာ Shadow Government လို့ခေါ်တယ်သူတို့ကအတိုက်ခံကိုမနှိမ်ဘူးအတိုက်ခံကိုစိတ်အလေးထားတယ်သူတို့ကအတိုက်ခံကနိုင်ငံခြားရေးကိစ္စဆောင်တယ်လို့ဆို Shadow Foreign Minister လို့သုံးတယ်ဘင်္ဂလားဒေ့ရှ်မှာအဲ့လိုပဲအတိုက်ခံဆိုလုံးဝမပါရဘူးဆိုပြီးလုပ်ပြတော့တပါတီအန်နေရှင်စနစ်ဖြစ်သွားတယ်ဆိုတော့ဒီနေရာမှာပြည်သူတွေအတွက်ထွက်ပေါက်မရှိတော့ဘူးအထူးသဖြင့်ကျောင်းသားလူငယ်တွေကတော့အဲ့ဒါတွေ့ရင်တော့သူတို့ကတော့အင်းဆုံးတိုက်မှာပေါ့လေသူတို့ကတော့ they have less to lose တနေ့လူကြီးကတော့ယာတုယာကနဲ့မိသားစုနဲ့ပါညာဆိုရင်အာငါတို့ဘယ်လိုလွှတ်ရင်ဘယ်အနစ်နာသွားမယ်ဆိုတော့သူကငဲကွက်စရာအများကြီးရှိတယ်ကျောင်းသားတွေကတော့ငဲကွက်စရာမရှိဘူးလူငယ်ထားချပါဆိုလို့လိုက်တော့သူတို့ဥဆောင်တဲ့တောင်းပါပါပြီးတော့အဲ့လိုကျမ်းဖက်မှုနဲ့လို့ပြောမှာပေါ့နှင်းနှင်းခံရတဲ့နောက်ဆုံးမှာစူရထွက်ပြရတာဖြစ်ပါတယ်။ထိုင်းမှာတော့အဲ့လိုမဟုတ်ဘူးပေါ့။ထိုင်းမှာအဓိကအကြီးကြီးလောလောဆယ်မှာအခုခါတဲ့တရားစီရင်ရေးတရားစီရင်ရေးဆိုတာကအဲ Constitutional Court ဖွဲ့စည်းပုံဆိုင်ရာတရားရုံးဖွဲ့စည်းပုံဆိုင်ရာတရားရုံးကအကုန်လုံးကိုတော်တော်များများချဲလဲနေပါတယ်သူတို့ကသူတို့ဟာဘယ်ဟာဖွဲ့စည်းပုံနဲ့မကိုက်ဘူးပြောင်းလိုက်ပြင်လိုက်ဆိုတော့မကြာနာခိုင်းခဲ့တယ်။အဲ Move for Party ကိုနှိကောပလိုက်တယ်အဲ့ဒီကဖြစ်ပါတယ်သူတို့ကဆိုတော့အဲ့ဒီဟာကို Kangwe Po look like that in the road, look like you saw the Colombo Pechara Pede. So Agu, when you joke, I will sing of Chopi, a petun trunk, tinu tina leve, Tinyama body, Pekando, not the man, my look, I live at Suba, she is rock. The Wetai Badiga, the Mildemi will tell her. The map, or even the Ima Sigan Samatama to who see there. Let's see, Suraha, Pimbalu, Oza. From a woman, Kayabu of Jotare. So, Diga Abdu Bioles, or do a taxing at the Misi. We shall tax in Shenawa death the Misura. Now we are 98 region as they see it. Musimi Mohu, at the Galat region, I knew this. Supe, Payoat, who pirates, Supe, Oza pirates, from who pirates, Suraha, the Gunijo, the Musimi of Chap, Savo, Jambia, Chela, Nainelu, to the internet, we had to try out a pepper, Surabello Pierre, but you do me. တနည်းနဲ့အဲ့လိုပဲဖယ်လိုက်ရင်လည်းနောက်တနည်းနဲ့ထွက်ပေါက်လုံးနိုင်တယ်တရားဥပဒေကေပေါက်တွေရှင်းနေတာပေါ့လေဥပမာဖြင့်မူဖော်ပါဒီကိုဖျက်ပလိုက်တယ်ဆိုတော့နာမည်ပြောင်းပြီးဖွဲ့တယ်အဲ့လိုဆိုတော့ဒီကောင်းဆောင်ကိုပိတ်တယ်အဲ့ဒီကောင်းဆောင်ကနောက်တယောက်ကိုတင်တယ်အဲ့ဒါမျိုးတွေသူတို့လုပ်ထန်တဲ့အခြေအနေရှိရပေါ့လေဆိုတော့ထိုင်းကားရောအဲ့လိုဆက်သွားမယ်ဘင်္ဂလားဒေ့ရှ် မြန်မာနိုင်ငံမှာအရေးကြတော့လက်နက်ခိုင်ပဋိပက္ခရီယာပူတိုးလာတယ်ပြည်ရင်းစစ်ဖြစ်လာတယ်အဲ့ဒါဘာကြောင့်မလဲ မြန်မာပြည်ထဲမှာအစိုးရဆက်ဆက်အခုစစ်အစိုးရလုပ်ပြီးသင်းတဲ့တမိုင်းတွေဟာပကံခက်ကြတဲ့အရုပ်မြန်မာနိုင်ငံစီလုံးညွှန်ပေးစီပြီးပထမမြန်မာနိုင်ငံဒုတိယတတိယစသဖြင့်အဲ့လိုမဟုတ်ပါဘူးတကယ်တမ်းကြည့်မယ်ဆိုရင်သူပြည်ထောင်စုမိနိုင်ငံတွေသူဟာသူကွဲပြီးနေခဲ့တာပါအဲ့ဒါကိုဆက်ကိုရစုမှာဗြိတိရှ်နေဂျက်စ်နဲ့သူတို့နေဂျက်စီဘွားရေးမြန်မာကျနောက်ပြီးတော့မဟာဗျူဟာမြန်မာကျပေါ် Now so think you are proceed lare pungan myo phit ne bo take cohesive phit de nation to khu mo hpa bu a lo su pi lo lut tha ga lut tha pi lo lo lai ye yu lare khan ma ti ha wo pi le aw lut ya me su pi lo khong taw tcho a myo myin sie lwe sin sa ga ya ba da mae ma lut nan ka ba bu a tcho pinya shin ne ga lut pho chu ban na ma aw myin bu lo pya lo tcho ga le be thait ko se din na ma pa ma man ga bu bo le ai ma le lu mya su ga through Jesus me swe the word and look at a phit de twa ai da lan lwe ga lo pyo ma phit par 62 ma sit da anathin yi lo long wa pyet daw ga aku chi ni phit par so Myanmar nangan ma ga ro da pyo ma le so yoga haung le underlying causes a che kan ga si bi da so lo twet twan yi phit phu so da ga ro lwe par ai Bangladesh to lu Thai to lu khna ta phung ne pi le twa nai de tu ru taung taung paw le tu ru tou tou pi song twa nai de chin ne lo ma hu bu set lai pi lo si ne ma be phit par
damage Bangladesh ma le di sanna pya ye lu ri o twet twet tan yu thi nei nin na o twet ba de thai ma le di lu a chin ni myo phit khe bu ba de damage ba cha on pi rin city u mi ti khe da ba le
ai lu pyo ra ba guna lu be ba myanmar nangan ye a chi kan a chang ya a mya ji na ta shi yo a ji phit la da le ho lut lai ma ya khin ga da su si khe de poun san ga da ma hout da lut lai ya pi lo le be lu jin ne a tai te de phit ma la bu te de phit on chu ban lo le sit ta ga a na thain mi lo lan phe twet do ra khu thi be ဆိုတော့ဘယ်တော့မှသူရဲ့အဲအခြေခံအကြောင်းတရားသိစိုးစိုးရရှိတယ်ဘင်္ဂလားဒေ့ရှ်တို့မှာအဲ့လိုမဟုတ်ခဲ့ပါဘူးသူတို့ဆီမှာတော့နိုင်ငံရေးအဖြစ်ဘာပဲပြောပြောတိုင်းပြည်ကတော့မျိုးသားနိုင်ငံဖြစ်တယ်လူနည်းစုတွေရှိတယ်ဘင်္ဂလားဒေ့ရှ်မှာဒါပေမဲ့လည်းလူနည်းစုတွေအခွင့်အရေးအများကြီးပေးပါတယ်သူတို့က positive discrimination ပေါ့လေသူတို့ကအခွင့်ပူပေးပြီးတော့အခွင့်အရေးပေးတာတွေရှိပါတယ်ဆိုတော့အခုဘင်္ဂလားဒေ့ရှ်မှာယူနိုစတက်လာတော့လေဒီတိုင်းရင်းသားတွေရဲ့အရေးတွေဒေသခံတွေတိုင်းရင်းသားဆိုတာအဲ့လူမျိုးစုတွေအရေးကိုအများကြီးဦးစားပေးပါတယ်။ထိုင်းမှာလည်းထူးထူးလောက်အခွင့်အရေးပေးပါတယ်။မြန်မာနိုင်ငံမှာသာအဲ့ဒီပဋိပက္ခတွေဟာရှိနေတယ်။အဲ့ဒီနေ့အဖြစ်ပြောရရင်အဲ့လိုခွဲခြားမှုတွေရှိတဲ့တကြောင် ethnic nationalism လို့ခေါ်တဲ့လူမျိုးစုမျိုးသားရေးစစ်တဲ့ဟာဒီနေ့တနေ့ထိုးငယ်ငယ်တော့ကျွန်တော်ငယ်ငယ်တော့ပူပူပြင်းထန်လာတယ်။နေရာကမှကြည့်လိုက်ပါမြန်မာနိုင်ငံမှာဆိုတော့အဲ့ဒီအခြေအနေကတိတ်ကောင်းတဲ့အလားလားတော့မဟုတ်ပါဘူး။ထိုင်းတို့ဘင်္ဂလားဒေ့ရှ်မှာဒီလိုမဖြစ်လို့ဒီလိုမရှိလို့အဲ့လိုဒါ ြည်တွင်းစစ်ကိုမရောက်တာလို့ပြောမှာဖြစ်ပါတယ်မြန်မာနိုင်ငံမှာပြည်တွင်းစစ်ရှိနေပြီးသားဖြစ်နေ
မြန်မာနိုင်ငံမှာချောမွေ့တဲ့အပြောင်းလဲတစ်ခုအရွေးတစ်ခုဖြစ်လာဖို့ရောရှိပါမလားဘယ်လောက်ဖြစ်နိုင်မယ်လို့ခံမရပါမလဲ
သိကြကြီးစောင်းရမယ့်ကိစ္စပါချောမွေ့တဲ့အရွေးဆိုတာကတော့အဓိကကတော့အဲ့ဒီတိုင်းသားတွေပေါ့လေဒီလူမျိုးစုတွေတော်လိုင်းရင်အရဆိုချင်းချင်းညီညွတ်ဖို့အဓိကပါပဲအဲ့ဒီပြီးတော့မှစစ်ကောင်စီနဲ့ရင်ဆိုင်ဖို့ဆိုတဲ့ပြဿနာတစ်ခုရှိရဲ့စစ်တပ်ကိုဆရာနာရှင်စတင်ကိုဖယ်ရှားဖို့ဆိုတာစစ်တပ်ကလည်းပဲသူတို့ဘာညာလုပ်ပေးမယ်ဘာညာပြောနေရပဲကျွန်တော်ပုံဝင်လဲကျွန်တော်အမြင်ပြောရင်တော့စစ်တပ်ကိုမယုံကြည်တော့ဘူးလို့ထင်ပါတယ်စစ်တပ်ဟာဟိုစကတဲ့ကဒီလိုပဲပြောပြောလာခဲ့တာသူတို့ကတိုင်းပြည်ကိုထိန်းရတယ်လို့ပြောလိုက်ချက်ပိုပြက်သွားလိုက်သူတို့ထိန်းလေပြက်လေဖြစ်ဖြစ်လာခဲ့တာအခုချိန်ထိပါပဲအခုဆိုရင်ပြိုကွဲသွားမယ်အထီတော်မှဆိုရင်တဲ့လူတွေအရှိနေရပြီဖြစ်ပါတယ်ဆိုတော့ဆရာနာရှင်စတင်ကိုဖယ်ရှားပြရမယ်အဲ့ဖယ်ရှားဖို့အထီဖြစ်နိုင်တဲ့ညီညွတ်မှုပြည်သူတွေနဲ့တနင်္ဂနွေလုံးပေါ့လေလူမျိုးမခွဲဘာသာမခွဲညီညွတ်မှုကလည်းသိအရေးကြီးပါတယ်အဲ့လိုမျိုးရင်ကတော့ဆက်ပြီးတော့သွားနေလုံးမထင်ပါနဲ့အ
ဲ့တော့လက်ရှိအခြေအနေတွေကရောဒီပြဿနာတွေအားလုံးကိုပေါ့ငင်းငင်းချမ်းချမ်းဖြေရှင်းနိုင်မယ့်အနေအထားတစ်ခုကိုဥတည်နေပြီလို့ပြောနိုင်ပါလား
အခုတော်လိုင်းအင်အားစုတွေရဲ့လှုပ်ရှားမှုဟာလန်းဆောင်လမ်းကောက်ကိုရောက်နေပြီ cross road ကိုရောက်နေပြီလို့လူတိုင်းလူလူကသတ်မှတ်ကြပါတယ်ဒါပေမဲ့ cross road ကဘယ်ဘက်ကိုသွားမလဲနောက်မြပြန်လှည့်သွားမလားမျိုးမျိုး cross road ဆိုတာလန်းဆောင်လမ်းကောက်ကြီးဖြစ်နေပါတယ်ဆိုတော့အခုကတော့စစ်ကောင်စီကတော့တရုတ်ရဲ့အကူအညီကိုယူပြီးတော့ဒါအတူကျုံပြီးတော့ပြောရမယ်ဆိုလို့ရှိရင်ပေါ့လေသူတို့ကိုလက်ခံနိုင်မဲ့နိုင်ငံရေးမဆိုးမဖို့နိုင်ငံရေးအားစုတွေနဲ့ရွေးကောက်ပွဲလုပ်တယ်ဆိုတော့သူတို့လုပ်မယ်လုပ်ပြီးတော့ဟာအနာထွက်ပြောက်မှာလဲဆိုတာမျိုးသူတို့လုပ်မယ်တရုတ်တို့ဘာလို့အာဆီယံတို့ကဘာပဲပြောပြောဒီဟာသူတို့တန်းအတိအကလောလောဆယ်ညီသွားရင်ဖြစ်တာပဲဆိုတော့ရေရှည်ပြဿနာပြည်ဆောင်တိမမြင်ဘူးလောလောဆယ်အခိုက်အတန့်မှာပြင်လဲသွားအောင်လုပ်ဖို့အတွက်တော့သူတို့ကြိုးစားကြမယ်လို့ယူဆပါတယ်ကျွန်တော်တလောကျွန်တော်စီကအင်တာဗျူးထုမှာကိုအောင်သူငိမ့်
โอเ
คตรงนั้นเนี่ยสุบยอดเลยสักตัวจะรู้ตริทาวีจาไลมีผิดละได้ปีสก็ได้เนกาทีฟปีสได้แล้วก็โพซิทีฟปีสบ่ครับปีสก็ไม่อยู่ใครได้ญินๆบานูลักษณะปะได้ญินๆเนี่ยปองลักษณะปะได้ญินๆจะรู้สินะได้นูลักษณะปะเนี่ยบาแล้วโหลญินๆได้ผิดไปบ่ล่ะบาไม่ผิดบ่ล่ะ anyway ตรงๆได้ตรงๆไอ้โหลไปเปล่ามาผิดไปแต่ตะแกญินๆผิดผู้สอหาเสียนาฮิสเนี่ยฉုပ်ยิงပြီးတော့အကောလုံးညညမှုရထိုင်မှာဆိုအများကြီးအဲ့လောက်ထိမြုံမှန်းဘူးကတော့အဝေးကြီးလိုသေးတယ်လို့ပြောမှဖြစ်ပါညဆို
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ပါတယ
်ဒီမြန်မာပိုင်းရဲ့အခြေတန်းအယ်ဒီတာဦးကျော်စန္ဒကိုမမျှသစဉ်အောင်ကမေးမြန်းပြီးတော့အယ်ဒီတာနဲ့ဆွေးနွေးကအစီအစဉ်ကိုတင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့ဂျန်စီအစီအစဉ်ကိုတင်ပြပေးပါဦးမယ်COVID အလွန်ကဘာကြီးမှာလူငယ်တွေအတွက်ခီးသွွားလုပ်ငန်းနဲ့ဆိုင်တဲ့နယ်ပယ်တွေမှာအလောက်ကိုင်းခွင့်လန်းတွေအများကြီးရှိနေတယ်လို့နယူးဇီလန်မှာခီးသွွားလုပ်ငန်းစီမံခန့်ခွဲမှုဆိုင်ရာမဟာဘွဲ့ရခဲ့ပြီးကနေဒါနိုင်ငံမှာပါရဂူဘွဲ့တက်နေတဲ့မတ်ဝူဂျီကြည်ပြာကပြောပါတယ်လူငယ်တွေခီးသွွားလုပ်ငန်းကိုဘာကြောင့်လစ်လာတင်ယူသင့်လဲပြီးတော့ကနေဒါနဲ့နယူးဇီလန်နိုင်ငံတွေရဲ့ပညာရေးကွာခြားချက်တွေကတော့ဘယ်လိုရှိနေသလဲဆိုတာကိုဂျန်စီအစီအစဉ်မှာမတ်ခင်လေးကမေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ
Hey, Gen Z တို့ချေအောင်ပြင်ပြီနော် Gen Z တို့ရေဒီတစ်ပတ်တော့မိကုန်းထွက်တဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့ခီးသွွားလုပ်ငန်းစီမံခန့်ခွဲမှုပညာရပ်ကို New Zealand နဲ့ Canada နိုင်ငံတွေမှာတည်ယူနေတဲ့ညီမငယ်လေးတယောက်နဲ့စကားပြောထားတယ်
။ကျမနာမည်ကတော့ Wee Chi ပြပါ။ကျမအခုလက်ရှိ University of Waterloo Canada နိုင်ငံမှာ PhD in Recreation and Leisure Studies ဘာသာရပ်ကိုတည်ယူနေပါတယ်။အခုဆိုတော့ဒုတိယနဲ့ရှိပါပြီရှင
်။ရမပညာရပ်တက္ကသိုလ်အတွေဘွေးရခဲ့တဲ့သူကခီးသွွားဘာသာရပ်ကိုဘာကြောင့်မလို့စိတ်ငြိမ်းစားရပါလဲ။ဘလို့ရောတည်လာပြီလေ။
2013 C game နဲ့တိုက်ဆိုင်သွားတဲ့အတွက် C game မှာကျွန်မ volunteer လုပ်ခဲ့တယ်။အာ C game မှာ liaison officer ပေါ်တော့သူဆက်သွယ်ဆက်ဆံရေးအရာရှိဆိုတဲ့ဒီ volunteer title နဲ့အလုပ်လုပ်ခဲ့ပြီးတဲ့နောက်မှာကျွန်မအဲ့လန်းညော်အလုပ်ကို professional career ပြောင်းခဲ့တယ်ပေါ့နော်။ဆိုတော့အဲ့ဒီနောက်ပိုင်းမှာခီးသွွားလုပ်ငန်းမှာပိုစိတ်ဝင်စားလာတဲ့အခါမှာဘယ်လိုမျိုးဆက်ပြီးလေ့လာရင်ကောင်းမလဲဆိုပြီးစိတ်ကူးမိခဲ့တယ်ပေါ့နော်။အဲ့ဒီမှာ scholarship တစ်ခုတွေ့ခဲ့တယ်။ New Zealand အစိုးရကfull scholarship ထောက်ပံ့ပေးတဲ့ program ပေါ့ New Zealand ဒီ Lincoln Tech the Christchurch မြို့မှာပေါ့နော် master in tourism management ဆိုတဲ့ခီးသွွားလုပ်ငန်းစီမံခန့်ခွဲမှုမဟာဘွဲ့ပေါ့ ပြီးတော့တဲ့အခါမှာနယူးဇီလန်ကနေပြီးတော့အဲဒါနှစ်နှစ်မြန်မာပြည်ကိုပြန်တယ်ပြန်ပြီးတော့တဲ့အချိန်မှာခီးသွားလုပ်ငန်းနဲ့ပတ်သက်တာတွေစီမံခန့်ခွဲမှုအပိုင်းတွေကိုတက်နိုင်ဆုံးကိုဟိုပါဝင်ပြီးဆောင်ရွက်ခဲ့တယ်ပေါ့နော
်ဘလို့အကြောင်းအရာတွေကတွန်းအားပေးလိုက်လို့သူကဒီဘာသာရပ်ကိုစိတ်ဝင်စားရတယ်လေပြီးတော့အနာဂတ်မှာလူငယ်တွေအတွက်ဘလို့မျိုးအလုပ်ကိုင်ခွဲလန်းကောင်းလို့ရှိနေလဲဆိုတာလည်းသူကရှင်းပြထားတယ်
ချောင်းတာကိုသွားရဲဆိုရင်ချောင်းတာမှာကဒီဈေးရောင်းတဲ့ဈေးတယ်လေးတွေရှိတယ်ပေါ့နော်ဒီခေါင်းပေါ်မှာဘန်းလေးတွေတင်ပြီးရောင်းတဲ့ဈေးတယ်ဘာဖြစ်လို့ဧည့်သည်တလောက်ဝင်နေရတာနဲ့သူတို့ကအခုချိန်ထိခက်ခဲနေကြသေးရလဲပေါ့ဆိုတော့ဒီမေးခွန်းတွေကစပြီးတော့ဝင်လာတာပေါ့နော်ဒီကိုကခီးသွားလုပ်ငန်းတွေဝင်လာတော့ကိုစိတ်ဝင်စားလာတာအဲ့ဒီမှာစပြီးတော့ဒါဆိုရင်ခီးသွားလုပ်ငန်းရဲ့နောက်မှာအများကြီးလေးလာစရာရှိအောင်မှာပဲဆိုတော့အဲ့ဒါတော့ပထမဆုံးတွန်းအားတစ်ခုပေါ့အဲ့တော့ဒီနယ်ပယ်တွေကိုရောက်ပြီးလေးလာတဲ့အချိန်မှာဟိုသမုဒ္ဒရာရဲ့လက်ပစ်ကူးတလို့ဖြစ်သွားတယ်။အာလေးလာလို့လည်းမကုန်တော့ဘူး။စိတ်ဝင်စားစရာတွေကလည်းနေရာတိုင်းမှာအများကြီးဆိုတော့ဒီနယ်ပယ်ထဲမှာပဲနောက်ဆုံး COVID-19 ဖြစ်လို့ဒီလုပ်ငန်းတွေရပ်သွားရတဲ့ဆိုရင်တော့ဆက်လုပ်မယ်ပေါ့နော်။ဒီခီးတော့လုပ်ငန်းတွေမှာပဲငါနေပြီးတော့ပဲလေးလာနေမယ်ဆိုတဲ့စိတ်ကြောင့်မို့လို့ဒီဘာသာရက်ကိုဟိုဆွဆွမြင်းမြင်းလေးလာဖြစ်သွားတာပေါ့နော်။ဆိုတော့ဒီဘာသာရက်ကအလောက်ကိုင်ခွင့်လန်းအပြင်ပြောမယ်ဆိုရင်တော့သူကလေအများကြီးပဲရှိတယ်။နယ်ပယ်ကလည်းအကျဉ်းကြီးပဲ။ခီးသွားကဘယ်တော့မှဟိုပြက်ကွယ်သွားမဲ့နယ်ပယ်မဟုတ်ဘူးပေါ့နော်အခွင့်အလန်းကတော့ကိုယ်စိတ်ဝင်စားတဲ့နယ်ပယ်ပေါ်လိုက်ပြီးဒီလေးလိုင်းလေးလာသလားကိုယ့်အတွက်ကအခွင့်အရေးကြီးအများကြီးရှိတယ်ပေါ့နော
်သူကကနေဒါမှသိနေတယ်ခီးသွားလုပ်ငန်းနဲ့ပတ်သက်တဲ့ပါရမီပွဲအကြောင်းလေးပဲအခုလို့ပြောပြထားတယ်
အော်ဘွဲ့ title ကကြတော့ကျမတို့ဌာနရဲ့ title ပေါ့နော် recreation and leisure studies ပေါ့ဘွဲ့ရရင်တော့ PhD in recreation and leisure studies ဖြစ်သွားမယ်ဒါပေမဲ့လေးလာနေတာတော့ခီးသွားပဲ tourism management ကိုပဲလေးလာတယ်အဲ့ဒီတဲမှာမှာလေးလာနေတဲ့အပိုင်းက regenerative tourism ဆိုတာပေါ့နော်။ဟိုမြင်မျက်စိနဲ့မြင်အောင်ပြောရမယ်ဆိုရင်အပင်လေးတွေပေါ့ဟို Australia မှာဆိုရင်လေတစ်တော်ကြီးမီးလောင်သွားတော့ကအပင်တွေကအဲ့ဒီနောက်ပိုင်းမှာဟိုအတက်ကလေးတွေပြန်ထွက်လာသူ့ဘာသာသူလေး healing လုပ်ပြီးတော့အဲ့ဒီသဘောမျိုးပဲ regenerative ကဆိုတော့အဲ့ဒီသဘောတရားကိုအခြေခံပြီးတော့ဒီခီးသွားလုပ်ငန်းမှာလည်း regenerative tourism ဆိုပြီးတော့ဒီ COVID နောက်အဲ့မှာဟိုပို့ပြီးတော့လူပန်းလူပြောများလာတဲ့ခေါင်းစဉ်တစ်ခုပေါ့เนาะဆိုတော့ဒီအပိုင်းကိုလေးလာတာဖြစ်ပါတယ်အဲ့ဒီအပိုင်းမှာမဘသူတွေရဲ့အတန်ကိုအဓိကထားပြီးလေးလာရလဲဆိုတော့လူငယ်တွေရဲ့အတန်ဒီ research တွေမှာဆိုရင်တိတ်ပြီးသူတို့အတန်တွေကခီးသွွားမှာတိတ်မပါဝင်ပေါ့ဆိုတော့အဲ့သူတို့ကိုလည်းပါဝင်စေခြင်းနဲ့သူတို့ရဲ့ဟိုဒီလောက်ဆောင်တွေရဲ့အရာတွေကိုလည်းဟို under value ပေါ့เนาะတန်ဖိုးမလျှော့စေခြင်းဒါကြောင့်မို့လို့လူငယ်တွေရဲ့အတန်ကိုအဓိကထားပြီးတော့ Gen Z တွေပေါ့သူတို့အတန်တွေအဓိကထားပြီးတော့ research လုပ်နေဖြစ်ပါတယ်ရှင်ဟုတ်
နောက်ပြီးတော့ဒီသူကနယူးဇီလန်မှာရောကနေဒါမှာပါသင်ကြားသင်နေတဲ့လူဆိုတော့ဒီနှစ်နိုင်ငံကြားထဲမှာသင်ကြားရေးနဲ့ပတ်သက်တဲ့ပွာချချက်တွေဘာတွေပြီးထားတဲ့နည်းဆိုတာတွေလည်းပြောပြထားတယ်
။ဟုတ် PhD ကနယူးဇီလန်မှာဆိုရင်ပထမဆုံးကျောင်းဝင်ခွင့်ရလိုက်တယ်။ပြီးရင် research proposal တင်ပြီးတော့ approve ဖြစ်တာနဲ့ data ကောက်ကောက်ပြီးလို့ရှင် thesis ရေးပြီးရင်ဘွဲရပြီပေါ့နော်ဆိုတော့3နှစ်နဲ့4နှစ်လောက်အချိန်ယူရတယ်ပေါ့။ကနေဒါမှာကြတော့ comprehensive exam ပါတယ်ပေါ့။ဆိုတော့ဒီ comprehensive exam ကအခြေအရန်ပေးရတယ်စုစုပေါင်းအလောင်းဆက်လုံးပေါင်း 2,000 လောက်ရေးရတယ်ဆိုတော့အဲ့ဒါ pass ဖြစ်သွားမှာ proposal စပြီးတော့လုပ်ရတာပေါ့နော်ဆိုတော့ proposal စပြင်ဆင်ပြီးမှ data ကောက် data ကောက်ပြီးမှ thesis ရေးဆိုတော့New Zealand နဲ့ Canada နဲ့ဆိုရင် UK US North America ပညာရေးနဲ့New Zealand Australia ပညာရေးနဲ့အဲ့ဒီဟာအဓိကကွာတယ်ပေါ့နော် master အဖြစ်ဆိုရင်ကြတော့ဒီမှမြင်ဒီ master သမားတွေက New Zealand မှာကို master တက်ခဲ့တော့ဆို research ဆို qualitative နဲ့ quantitative နဲ့ခုလောက်ကိုပဲဒီအပေါ်ရန်လောက်ကိုပဲ data ကောက်လိုက်တာပေါ့เนาะဆိုတော့ပြီးသွားတယ်ပေါ့ဒါပေမဲ့ဒီမှာကျတော့ master သမားတွေက phd သမားတွေနဲ့course တွေတူတူလာတက်ရတယ် research ဆိုရင် quality လုံးမလား quantity လုံးမလားအရန် detail သွားတယ်ဆိုတော့အသေးစိတ်ကိုသွားတာပေါ့เนาะဆိုတော့ဒီမှာဒီအဲ့ဒါကတော့အဓိကကွာခြားချက်လို့မြင်ပါတယ
်ကဲ Gen Z ကိုရေးဒီဘက်တော့ဒီလောက်ပဲเนาะရှစ်တစ်ဘက်တကြလို့ရှင်လေ Gen Z ရဲ့အတွက် Gen Z ရှိနေတာမဟုတ်လို့ဆက်ဆက်ဆောင်တည်ကြပါဘူးเนาะတတ
မကင်လေးစီစဉ်တင်ဆက်တဲ့အပတ်စဉ် Gen Z အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားကဏ္ဍကိုတင်ပြပေးပါအောင်မယ်အင်္ဂလန်နီးပြဟောင်းစဖန်ဂိုရန်အဲရစ်ဆန်ကွယ်လွန်သွားပါပြီပိုလန်နိုင်ငံမှာကျင်းပတဲ့ Diamond League ပြည်ခွင့်ပြပြိုင်ပွဲမှာတော့ကမ္ဘာဆန်ရင်သစ်တွေထပ်တင်လိုက်ကြပါတယ် American Open Tennis ပြိုင်ပွဲနယူးယောက်မြို့မှာကျင်းပနေပါပြီဒီလိုတပတ်တွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
အင်္ဂလန်ဘောလုံးသင်းရဲ့နီးပြဟောင်းစဗန်ယူရန်အရစ်ဆန်တင်လာလေးကပဲခွဲလွန်သွားခဲ့ပါပြီအရစ်ဆန်ဟာအသက်86နှစ်အရွယ်မှာပန်ခရီးယားကင်ဆာရောဂါနဲ့ခွဲလွန်သွားခဲ့တာဖြစ်တယ်လို့မိသားစုကပြောပါတယ်အရစ်ဆန်ခွဲလွန်သွားတဲ့အတွက်အင်္ဂလန်ဘောလုံးသင်းနဲ့ဒီအင်္ဂလန်ဘောလုံးဖွဲ့ချုပ် FA ပါဝဲဥရောပဘောလုံးဖွဲ့ချုပ် Premier League Serie A နဲ့ သူရဲ့အသေးဟောင်းတွေအပြင်ဒေးဗစ်ဘက်ခမ်မိုက်ကယ်ဝဲရူနီနက်စတာအစရှိတဲ့ကစားသမားတွေကလည်းဝန်ထဲကြောင်းပြောကြားထားပါတယ်အရစ်ဆန်ဟာ2001မှာအင်္ဂလန်နီးပြဖြစ်လာခဲ့ပြီးတော့ဘောလုံးဘိုးရဲ့အင်္ဂလန်သင်းရဲ့ပထမဆုံးသောနိုင်ငံသားနီးပြလည်းဖြစ်ပါတယ်အင်္ဂလန်သင်းကို2001ကနေ2006အထိနီးပြဖြစ်နေကြင်တွေ့ခဲ့ပြီးတော့2001နဲ့2006ကဖလားနဲ့ယူရို2004ဥရောပဖလားတွေမှာ quarter final အထိရောက်ခဲ့ပါတယ်အရက်စနာဥရောပကဂိုသန်ဘတ်ဘန်ဖီကာရိုမာဖီယိုရန်တီနာဆမ်ဒိုရီယာလာဇီယိုမန်စီးတီးလက်စတာအသင်းတွေကိုနီးပြလုခဲ့ပြီးတော့အလီစီးရီဖလား2ကြိမ်ရှုံးထွက်ဖလား4ကြိမ်စူပါဖလား2ကြိမ်ပေါ်တူဂီမှာတော့ပေါ်တူဂီမပေးချန်ပီယံ3ကြိမ်ရှုံးထွက်ဖလားနဲ့စူပါဖလား2ကြိမ်စီအပြင်ဆွီဒင်မပေးချန်ပီယံနဲ့ရှုံးထွက်ဖလားတွေ2ကြိမ်စီပိုဆွဲခဲ့ပြီးတော့ဥရောပရှုံးထွက်ဖလားဥရောပဘောလုံးအဖွဲ့ချုပ်ဖလားနဲ့ဥရောပစူပါဖလားတွေကိုလည်း2ကြိမ်စီရရှိခဲ့တာဖြစ်ပါတယ်သူကနောက်ပိုင်းမှာတော့တရုတ်နိုင်ငံကကလပ်အသင်းတွေနဲ့ဖိလစ်ပိုင်အသင်းတွေကိုလည်းနီးပြလုခဲ့ပါတယ်ဒီထဲမှာအထင်ရှားဆုံးဖြစ်ခဲ့တာကတော့အင်္ဂလန်နီးပြဖြစ်ခဲ့တာပါဆိုတော့အရစ်ဆနာဘယ်လိုနီးပြမျိုးလဲသူ့ရဲ့ထူးခြားချက်တွေကရောဘာတွေပါလဲဒါနဲ့ပတ်သက်ပြီးတော့ Soccer Follow ကြားနဲ့အိဒါချုပ်ကိုကျော်မြတ်ကိုမေးကြည့်ထားပါတယ
်အရစ်ဆန်ဆိုတော့ဗျာဒါအင်္ဂလန်ဘောလုံးသမိုင်းမှာပထမဆုံးနိုင်ငံခြားသားနီးပြဖြစ်လာတယ်ဆိုတော့နင်းနေနောနောတော့မဟုတ်ဘူးဗျာအင်္ဂလန် FA ဆိုတော့တော်တော်လေးကိုအစွဲကြီးတာလေဒီလိုအစွဲကြီးတဲ့ FA ကတော့အရစ်ဆန်ကိုခေါ်ယူခန့်အပ်ပြီးတော့ဒီအထင်တကြီးနဲ့ဆက်ဆံခဲ့ရတဲ့အခြေအနေမျိုးရှိခဲ့ဘောလုံးနဲ့ပတ်သက်ပဲနီးစနစ်ပိုင်းနဲ့ပတ်သက်မယ်ဆိုရင် 442 ကစားကွက်အပိုင်းမှာအရစ်ဆန်ကပြန်လည်ဖွံ့ဖြိုးတိုးတက်အောင်လို့လုပ်ခဲ့တဲ့နီးပြတခုလို့ပြောစမှတ်ပြုကြတယ်အဲ့ဒီစရဲ့လူရွေးချယ်ပုံတွေကလည်းဘာမှငင်းပွားစရာမရှိတော့အောင်ကိုတည်ငြိမ်ခဲ့တယ်အတင်းတသိကိုကြိုင်တဲ့နေရာမှာအဲတော်တော်လေးကိုတည်ငြိမ်ခဲ့ပြီးကစားသမားတွေကလည်းအကြိုက်တွေ့ကြတယ်ဒါပေမဲ့သူအင်္ဂလန်အသင်းမှာမကြိုင်တွဲလိုက်ရတဲ့အကြောင်းရင်းတွေကတော့အများကြီးပေါ့ဗျာဟိုလူမှုရေးကိစ္စတွေရှိမယ်ဖုန်းခတ်ခံရတာတွေရှိတယ်အဲဒီလိုရောငင်းပွားစရာရောအများကြီးရှိပေမဲ့အဲ့ဒီစင်ကတကယ်ကိုဘောလုံးလောကမှာကျွန်တော်တို့အော်တန်40ကျော်တန်းတွေအဲတည့်ရဲ့တကယ်ကိုထိတ်တန်းနီးပြတူဖြစ်ပြီးတော့နီးစနစ်ပိုင်းဆိုင်ရာမှာလည်းကျွဲဝါးတဲ့နီးပြတူလို့တော့ကျွန်တော်တို့မြင်တယ်ခင်ဗျဘယ်လောက်နီးစနစ်ပိုင်းမှာပါရဂူတပောင်းလို့ဖြစ်နေလဲဆိုတော့အဲဒီအင်္ဂလန်အသင်းမှာမန်ချက်စတာယူနိုက်တက်ကစားသမားတွေကစားပြီးပြန်လာပြီဆိုရင်အမန်ချက်စတာယူနိုက်တက်နီးပြအဲလက်စ်ဖာဂူဆန်ကတော့မှမေးရတယ်အဲ့ဒီစင်ကဘလူတွေကစားတယ်သူရဲ့ရှိုးဝါချက်တွေကဘလူလဲသူရဲ့နီးစနစ်ပိုင်းတွေနီးပြွာပိုင်းတွေကဘလူလဲဆိုတော့မေးယူရတယ်လို့ကျွန်တော်တို့ဟိုပြောစမှတ်စကားတွေရှိတယ်နောက်တစ်ခုကဒီမန်ယူကအဲ့ဒီစင်ကိုဖာဂူဆန်ကိုဆက်ခံမဲ့သူအဖြစ်နဲ့တော့တတ်မှတ်ခံရဘူးလေအဲ့နောက်တစ်ခုကအာချဲလ်စီကိုဟိုအဗရာမိုဗစ်ဝဲယူပြီးနောက်ပိုင်းမှာလဲအဲ့ဒီစင်နဲ့တွဲဆုံမှုပိုင်းတွေလည်းရှိတယ်အဲ့ဒီစင်ကအဲ့ဒီကာလမှာတကယ်ကိုတော့ပေါက်ခဲ့ရင်နီးပြတူလို့ကျွန်တော်တို့မြင်တယ်ခင်ဗျ။အဲရစ်စင်နဲ့ပတ်သက်ပြီးတော့အမှတ်ရစာတစ်ခုအရောကျွန်တော်တို့ကဟိုဒေးဗစ်ဘက်ခမ်းတို့မိုက်ကယ်အိုဝင်တို့ခင်မာစီးပြင်းလာတာဆိုတော့အဲ့လားတော့အမှတ်ရစာရှိတယ်။ဒီလိုတကယ်ရွှေရောင်အင်္ဂလန်ရဲ့ရွှေရောင်မျိုးဆက်ကိုတည်ငြိမ်အောင်ထိန်းသိမ်းသွားတာမျိုးတွေကျွန်တော်အမှတ်ရတယ်။အဲရစ်စင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုဒီကမ္ဘာဘောလုံးပရိသတ်တွေအပြင်အင်္ဂလန်ဘောလုံးပရိသတ်တွေပါအမှတ်ရစာနောက်ထပ်ဖြစ်ရကတော့ဒီဂျာမနီအသင်းကိုတကယ်ဟိုပြိုင်ဘက်မဟာပြိုင်ဘက်ဂျာမနီအသင်းကိုဟိုမြူးနစ်မှာ 5-1 နဲ့အင်္ဂလန်အသင်းကအနိုင်ရခဲ့တဲ့ပွဲပဲဖြစ်ပြန်လို့ကျွန်တော်တို့ထင်တယ
်။အင်္ဂလန်အသင်းကတော့လာမယ့် September 10နေ့ကျရင်ဝမ်ဘလီမှာကစားမဲ့ဖင်လန်နဲ့ပွဲမှာအရစ်ဆန်ကိုအမတ်တရဂုဏ်ပြုသွားမယ်လို့လည်းကြေညာထားပါတယ်ခင်ဗျာ။ဒီဘဘကဘောလုံးပွဲတွေမှာတော့ပြီးခဲ့တဲ့သတင်းပတ်ကုန်ကကစားခဲ့တဲ့အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေမှာ Brighton က Manchester United ကို 2-0 Man City က Ipswich ကို 4-2 Arsenal က Villa ကို 2-0 ရှိ Liverpool က Brentford ကို 2-0 ရှိနဲ့နိုင်သွားပါတယ်ဘောလုံးသမားအပြောင်းအရွှေ့တွေဘက်မှာတော့ Manchester United အသင်းက PSG အသင်းမှာကစားနေတဲ့ Uruguay ကွင်းလယ်လူ Manuel Ugarte ကိုအခုနောက်ဆုံး Euro 50နဲ့ခေါ်လိုက်ပြီဖြစ်ပါတယ် Man U အသင်းဟာကွင်းလယ်ခံစစ်နေရာတွင်အင်အားဖြည့်ဖို့လိုနေတာကြောင့်ဥဂါတေကိုခေါ်လိုက်တာဖြစ်ပါတယ်အချိန်ထဲမှာပဲအီတလီစီးရီးကနာပိုလီအသင်းကလည်းမန်ယူအသင်းမှာကစားနေတဲ့စကော့တလန်နိုင်ငံရေးသင်းစကော့တ်မက်ဒေါ်မနီကိုယူရိုသန်း30နဲ့ဝယ်ဖို့သဘောတူလိုက်ပြီဖြစ်ပါတယ်ပရီးမီယာလိဂ်ချန်ပီယံမန်စီးတီးအသင်းကသူတို့ရဲ့ကစားသမားဟောင်းအေကေဂိုနဂန်ကိုဘာစလိုနာအသင်းကနေတနစ်စာချုပ်နဲ့ပြန်ခေါ်လိုက်ပါတယ်ဂိုနဂန်ဟာပြီးခဲ့တဲ့ဘောလုံးရာသီမှာမန်စီးတီးကနေဘာစလိုနာအသင်းကိုပြောင်းသွားခဲ့ပြီးတော့ဘာစလိုနာနဲ့စာချုပ်နှစ်နှစ်ကြာနေသေးပေမဲ့လည်းဘာစလိုနာကသူ့ကိုအသင်းပြောင်းခြင်းပြောင်းနိုင်တယ်လို့ပြောတာကြောင့် မက်ဆီဒီအသင်းကသူ့ကိုပြန်ခေါ်လိုက်တာဖြစ်ပါတယ်စပိန်လာလီဂါမှာတော့အက်တလက်တီကိုမက်ဒရစ်အသင်းကချယ်ဆီမှာကစားနေတဲ့အင်္ဂလန်ကွင်းလယ်ကစားသမားကော်ရဂလဂါကိုယူရို42သန်းနဲ့ဝယ်ပြီးတော့ငားနဲ့စားချုပ်ချုပ်လိုက်ပါတယ
် Simeone was a big part of my decision to come to this club he's you know one of the best
ကျွန်တော်ဒီအသင်းကိုပြောင်းလာရတာဟာဆိုမီယိုနီရောက်ဖြစ်ပါတယ်သူကြောင့်အဓိကလာခဲ့တာပါသူဟာကမ္ဘာအကောင်ဆုံးမီးပြတွေတဲကတယောက်ဖြစ်ပြီးကျွန်တော်အနေနဲ့သူ့လက်အောက်မှာကစားရမှာကိုအရန်စိတ်လှုပ်ရှားမိပြီးကျွန်တော်အနေနဲ့အကောင်းဆုံးကစားသွားမှာပါ
Atletico Madrid အသင်းဟာပြီးခဲ့တဲ့သတင်းပတ်ကလည်း Argentina တိုက်စစ်မှု Julian Alvarez ကို Man City အသင်းကနေဝယ်ခဲ့ပါတယ်ခင်ဗျာ American Open Tennis ဂျိုင်းပွဲတွေကိုတော့တလနေ့ကနယူးယောက်မြို့မှာစတင်လိုက်ပါပြီတလနေ့ကပွဲတွေမှာတော့မြို့သမီးဘက်မှာလက်ရှိချန်ပီယံ Coco Gauff နဲ့တရုတ်နိုင်ငံက Olympic ChampionKwan Zan လို့အနိုင်ရသွားခဲ့ပြီးတော့မျိုးသားတွေမှာတော့ Zverev, Berrettini, Casper နဲ့ Taylor Fritz တို့အနိုင်ရခဲ့ပေမဲ့2020ခုနှစ်က Champion Dominic Team ကတော့ American က Shelton ကိုရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပါတယ်။ Dominic Team ဟာဒီနေ့အကုန်မှာ Dennis ကစားတာကနေအားယူမှဖြစ်တဲ့အတွက်ဒီပွဲဟာသူ့အတွက်တော့ American Open ကိုနောက်ဆုံးကစားတဲ့ပွဲဖြစ်ပြီးတော့ New York မြို့က American Open ပရိသတ်တွေကလည်းသူ့ကိုကွင်းထဲမှာနှုတ်ဆက်ခဲ့ကြပါတယ်ခင်ဗျာ။ဒီကုန်ပြပြိုင်ပွဲတွေကမှတော့ပြီးခဲ့တဲ့ Paris Olympic ပြိုင်ပွဲမှာကမ္ဘာစံကြီးတင်ခဲ့တဲ့ Sweden နိုင်ငံကဒုတ်ထောက်ကုန် Champion Mondo Duplantis ဟာနောက်ထပ်ကမ္ဘာစံကြီးတစ်ခုကိုထပ်ပြီးတော့တင်လိုက်ပါပြီ။ Poland နိုင်ငံမှာကျင်းပတဲ့ Diamond League ပြေခုန်ပြပြိုင်ပွဲမှာ 6.26 မီတာအမြင့်ကိုလွတ်အောင်ခုန်ပြီးတော့ Olympic ပြိုင်ပွဲမှာသူတင်ခဲ့တဲ့စံချိန်ကိုပြန်ပြီးတော့ချိုးလိုက်တာဖြစ်ပါလေ။ဒါဟာသူ့အတွက်တော့ကမ္ဘာစံချိန်ကို10ချိန်မြောက်ချိုးလိုက်တာဖြစ်ပြီးတော့ဒီနေ့အတွင်းမှာပဲကမ္ဘာစံချိန်တစ်ကိုတင်တာ3ခါရှိသွားပြီဖြစ်ပါလေ။မီတာ3တော့အပြေးပြိုင်ပွဲဘက်မှာတော့နော်ဝေးနိုင်ငံကအသက်23နှစ်အရွယ် Jacob Ingebrigtsen ကနှစ်ပေါင်းများစွာဘယ်သူမှမချိုးနိုင်သေးတဲ့စံချိန်ကိုချိုးပြီးတော့ကမ္ဘာစံချိန်တစ်ကိုတင်လိုက်ပါတယ်။သူဟာဒီပွဲမှာ9မိနစ်18.55စက္ကန့်ပြေးပြီးတော့1996ခုနှစ်ကကန်ဂျာနိုင်ငံက Daniel Coleman တင်ထားတဲ့စံချိန်ကိုချိုးလိုက်တာဖြစ်ပါတယ်။အခုလိုကမ္ဘာစံချိန်ချိုးလိုက်တဲ့အတွက်သူဟာစုစည်းဖြစ်တဲ့ American Dollar 5000လဲရရှိသွားခဲ့ပါတယ်ခင်ဗျာ။
ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA American တန်ခါနေပို့ထုံးနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းနိုမီတာ3251တို့အပြင်လိုင်းနိုမီတာ190တို့ကနေတိုက်ရိုက်နားဆင်နေရသလို YouTube နဲ့ Facebook စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နေကြပါခင်ဗျာခုဆက်ပြီးတော့ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါအောင်ခင်ဗျာ
ဂျော်ဒန်ရဲ့အနောက်ဘက်ကန်ဒေတာမှာဒီကနေ့အစ္စရေးတပ်ဖွဲ့တွေရဲ့စီးနင်းတိုက်ခိုက်မှုနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လူ9ဦးထပ်မံတေဆုံးသွားရပါတယ်။အစ္စရေးနိုင်ငံသားရေးဝန်ကြီးကတော့အနောက်ဘက်ကန်ဂျီဒေတာမှာရှိတဲ့အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုတွေကိုဂါဇာကမ်းမြောင်မှာလိုပဲကင်တွယ်ဖြည့်ရှင်းသွားမယ်လို့ X လူမှုကွန်ရက်မှာဒီကနေ့ပဲပြောထားပါတယ်။မြန်မာငြိမ်းချမ်းရေးအတွက်ထပ်မံကြိုးပမ်းတိုက်တွန်းတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂမှာချမှတ်နိုင်မှုဗြိတိန်နိုင်ငံကဥဆောင်ကြိုးပမ်းနေပါတယ်။အထူးသဖြင့်မြန်မာစစ်တပ်ကအရသာပြည်သူတွေပေါ်တိုက်ခိုက်နေတာတွေကိုရှုတ်ချပြီးတရမဝင်လက်နက်လွှဲပြောင်းတင်ပို့နေတာတွေကိုရပ်တန့်ဖို့ဗြိတိန်ဥဆောင်ရေးဆွဲတဲ့အဆိုပြုချက်မူကြမ်းမှာတောင်းဆိုထားပါတယ်။ဒါအပြင်စာနာမှုအကူအညီတွေမြန်မာနိုင်ငံနဲ့ဝင်ရောက်ခွင့်အကန့်အသတ်ဖြစ်နေတဲ့အတွက်စာနယ်ဇင်းကမလုံလောက်မှုနဲ့အငွေပေးကြရောက်မဲ့အခြေအနေတွေနဲ့ကြုံနေရတယ်လို့လည်းဖော်ပြထားပါတယ်။အွန်လိုင်းကနေငွေကြေးလိမ်လည်နေကြတဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကိုတရုတ်အစိုးရကပြီးခဲ့တဲ့နှစ်တွေအတွင်းအပြင်းထန်နှိမ်နင်းခဲ့တာမှာမြန်မာနိုင်ငံမြောက်ပိုင်းအခြေစိုက်လှုပ်ရှားသူ 9,000 ကျော်ကိုဖမ်းဆီးရခဲ့တယ်လို့တရုတ်အများပြည်သူလုံခြုံရေးရာဌာနဒုဝန်ကြီးကပြောလိုက်ပါတယ်။သက်ဆိုင်ရာနိုင်ငံတွေကရဲတပ်ဖွဲ့တွေနဲ့အတူလက်တွဲပြီးအွန်လိုင်းရာဇဝတ်မှုတွေကိုထိတိယောက်နှိမ်နင်းခဲ့တဲ့အကြောင်းမနေ့ကသတင်းစာရှင်းလင်းပွဲမှာသူကပြောခဲ့တာဖြစ်ပါတယ်ရှင်
။မက်ခင်လေးကနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မှာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Kayla Williams နဲ့ Rob McLean တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇုံဝင်လိုက်ပါ VOA American တန်းရဲ့ဗုဒ္ဓညအပိုင်းအစီအစဉ်တွေကိုနားဆင်ကြကြရတာဖြစ်ပါတယ်။ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from